Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်ထူးမြတ်တဲ့ Christmas အကျိုးအခါသမယမှာမြန်မာပြည်သူပြည်သားအလုံးဘေးပရာဝေးကွာကြပါစေလို့ VOA ဝိုင်းတော်သူဝိုင်းတော်သားတွေကဆုတောင်းပါတယ်ကျမအလီမာပါရှင်View American တန်ကနေ2022ခုနှစ်ဒီဇင်ဘာလ24ရက်စနေညပိုင်း View မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုင်းရထုတ်လွှင့်ပေးနေပါပြီ။အခုညပိုင်းနားဆင်ရမှာကတော့ထေတန်းရောက်သတင်းတွေနဲ့အတူ PDF ပြည်သူ့ကာကွယ်ရေးတပ်တွေကိုဘလို့စူးစီးထိန်းကြောင်မလဲ။တစ်ဖက်မှာကျေးဝန်နဲ့မညီတာတွေကိုဘလို့အရေးယူမလဲဆိုတာနဲ့ပတ်သက်ပြီး
နိုင်ငံရဲ့တမတော်ဖြစ်တယ်ပြည်သူတမတော်ဖြစ်တယ်တရားနာရှင်စနစ်ကိုမြင့်ပြအောင်ချိန်မွားမယ်တောင်ရှိတယ်ဒီဒေါ်လာကြီးအလွန်ကာလမှာလေဒီနိုင်ငံနဲ့ဒီပြည်သူတွေရဲ့လူုံကြီးကိုအာမ
အန်ယူဂျီအစိုးရကာကွယ်ရေးဝန်ကြီးဦးရီမော်ပြောသွားတာပါဒီကြောင့်အပြည့်စုံကို VOA တီးတန့်ဆက်သွယ်မြင့်မြန်ကမှရှုစားနာဆင်ရမှာပါတခါ2022ခုနှစ်အတွင်းဖြစ်ပျက်ခဲ့တဲ့နိုင်ငံတကာသတင်းအနှစ်ချုပ်အထူးအစီအစဉ်သတင်းဆောင်ပါစနေညတိုင်းတင်ဆက်ပေးနေကြဒုအတန်အစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်ဒါရီမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုမတ်စုမြတ်မွန်ကပြောပြပေးပါရှင
်ယူကရိန်းစစ်ပွဲမှာတုံးဖို့ရုရှားစစ်တပ်အတွက်ဆက်လက်နဲ့ပစ္စည်းတွေလိုရင်လိုသလောက်မြန်မြန်ရအောင်လုပ်ပေးထားပါလို့ရုရှားသမ္မတဗလာဒီမီယာပူတင်ကရုရှားဆက်လက်နဲ့ပစ္စည်းထုတ်လုပ်နေတဲ့လုပ်ငန်းအကြီးအကဲတွေကိုပြောကြားခဲ့ပါတယ်ယူကရိန်းစစ်မျက်နှာပြင်မှာတိုက်ခိုက်နေကြတဲ့စစ်သားတွေလူသမျှလက်နက်တွေကိုအချိန်တိုအတွင်းပို့ပေးနိုင်အောင်ပြင်ဆင်ထားဖို့အပြင်တိုက်ခိုက်ရေးအတွက်လက်နက်တွေရဲ့အစွမ်းကိုလည်းမြင့်ထားဖို့လိုအပ်တယ်လို့တူလာမျိုးကလက်နက်ဆက်ရုံကိုသမ္မတပူတင်တောက်ကြာနေကတွားရောက်စဉ်ပြောကြားခဲ့တာပါရုရှားကာကွယ်ရေးဝန်ကြီးကလည်းကလက်ရှနီကော့ဖ်လက်နက်လုပ်ငန်းကနေလက်နက်တွေကို၈နှစ်ကစပြီးတိုးမြင့်ဝယ်ယူသွားမယ်လို့ဆိုပါတယ်ယူကရိန်းမှာအထူးစစ်စင်ရေးလုပ်နေတယ်လို့ပူတင်ဆိုတဲ့စစ်ပွဲဟာ၁၇လနီးပါးကြာလချိန်မှာရုရှားဘက်ကလက်နက်အင်အားစစ်တီအင်အားတွေကြာဆုံးဆုံးရှုံးနေတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောကြားထားပါတယ်ရုရှားစစ်တပ်မှလက်နက်အင်အားမလုံလောက်တဲ့ပြဿနာတွေဖြစ်နေတယ်လို့ဗြိတိန်ကာကွယ်ရေးဌာနရဲ့ထောက်လှမ်းရေးဌာနကလည်းသတင်းထုတ်ပြန်ပါတယ်။ရုရှားရဲ့ယူကရိန်းကျူးကျော်စစ်မှလက်နက်ပြက်လက်မှုဟာအဓိကပြဿနာကြီးဖြစ်နေပုံရတယ်လို့ဒီနေ့စနေနေ့ထုတ်ပြန်တဲ့ထောက်လှမ်းရေးသတင်းမှဖော်ပြပါတယ်။ Patton Cruise Missile Dome တွေအကန့်အသတ်ရှိနေတဲ့အတွက်ယူကရိန်းဘက်ကတာဝေးပစ် Dome နဲ့တိုက်ခိုက်မှုတစ်ပတ်တစ်ခါသာလုံနိုင်ပုံရတယ်လို့ပြောပါတယ်။ဒီချိန်ထဲမှာပဲအကြီးအကျယ်ထိုးစစ်ဆင်တိုက်ခိုက်မှုတွေလုံနိုင်လောက်အောင်လက်နက်ကြီးတွေလည်းထပ်ပြီးတော့စုဆောင်းနိုင်ပုံမရဘူးလို့ဗြိတိန်ကာကွယ်ရေးဌာနထောက်ဝမ်းရေးသတင်းအချက်အလက်တွေကိုဒီကနေ့စနေနေ့မှာထုတ်ပြန်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှကာကွယ်ရေးဆိုင်ရာ2023ခုနှစ်အတွက်ဒေါ်လာ858ဘီလီယံသုံးစွဲမဲ့ NDAA ဥပဒေကိုသမ္မတဂျိုးဘိုင်ဒန်တောက်ကြနေကလက်မှတ်ရေးထိုးပြဋ္ဌာန်းလိုက်ပါတယ်။ဒီဥပဒေအရအမေရိကန်ကာကွယ်ရေးဌာနအတွက်ဒေါ်လာ 816.8 ဘီလီယံသုံးစွဲခွင့်ပြုထားပါတယ်။ဒါကြောင့်ကာကွယ်ရေးဌာနရဲ့စစ်ဖက်အရက်ဖက်ဝန်ထမ်းတွေကိုလစာ 4.6 ရာခိုင်နှုန်းအထိတိုးမြှင့်ပေးသွားမှာဖြစ်ပါတယ်။အမျိုးသားကာကွယ်ရေးမဟာဗျူဟာကိုအရှိန်မြှင့်ပြီးတော့အမျိုးသားကာကွယ်ရေးမဟာဗျူဟာကိုအရှိန်မြင့်မြင့်အကောင့်ထဲဖော်ဖို့နဲ့ငွေကြေးဖောင်းပွားမှုပြဿနာကိုထိထိရောက်ရောက်ဖြေရှင်းနိုင်ဖို့ကာကွယ်ရေးဌာနကမူလတင်ပြတဲ့အတုံးစရိတ်ထက်ကို45ဘီလီယံပို့ပြီးတော့သတ်မှတ်ပေးထားပါတယ်။NDAA ကာကွယ်ရေးဆိုင်ရာဥပဒေမှာမြန်မာနိုင်ငံဒီမိုကရေစီရေးကိုမြင့်တင်ဖို့တိုင်းရင်းသားလက်နက်ကိုင်တွေ PDF ကာကွယ်ရေးအဖွဲ့တွေနဲ့ဒီမိုကရေစီရေးလှုပ်ရှားတဲ့အဖွဲ့တွေကိုကျွမ်းကျင်မှုပိုင်းနဲ့လက်နက်မဟုတ်တဲ့ကူညီထောက်ပံ့မှုတွေပေးရေးလဲထည့်သွင်းထားပါတယ်မြန်မာနိုင်ငံတွေကတိုင်းရင်းသားပြည်နယ်တွေနဲ့တိုင်းရင်းသားတွေကြားမှာ Federal စနစ်ခိုင်မာစေရေးအထောက်အကူဖြစ်မဲ့အစီအစဉ်တွေပေးဖို့လဲပါဝင်ပါတယ်NUG အမျိုးသားညီညွတ်ရေးအစိုးရအမျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီ NUCC လွှတ်တော်ကိုစားပြုကော်မတီ CRPH နဲ့ CDM လှုပ်ရှားသူတွေရဲ့စစ်အုပ်ချုပ်ရေးအဆုံးသတ်စေရေးအထောက်ဆောင်ရွက်မှုတွေကိုထောက်ခံပံ့ပိုးသွားဖို့လဲအမေရိကန်ဥပဒေထဲမှာပါဝင်ပါတယ်။ယူကရိန်းစစ်ပွဲ၊ထိုင်ဝမ်၊မြောက်ကိုရီးယားနဲ့အီရန်နိုင်ငံတို့နဲ့ပတ်သက်လို့အမေရိကန်တို့တုံ့ပြန်ဆောင်ရွက်ဖို့စရိတ်တွေကိုလဲ NDAA အသုံးစရိတ်ဥပဒေထဲမှာထည့်သွင်းထားပါတယ်။အခုလို2023ခုနှစ်အတွက်အမေရိကန်ကာကွယ်ရေးအသုံးစိတ်ထဲမှာထိုင်ဝမ်အတွက်စီးရေးထောက်ပံ့စိတ်တိုးထားတဲ့အပေါ်တရုတ်ကတော့ဒေါသနဲ့တုံ့ပြန်လိုက်ပါတယ်။ထိုင်ဝမ်လုံခြုံရေးအတွက်တိုးမြှင့်ကူညီမဲ့အပေါ်ထိုင်ဝမ်အစိုးရကတော့ကျေးဇူးတင်ခဲ့ပါတယ်။အမေရိကန်ကာကွယ်ရေးအသုံးစိတ် NDAA ဥပဒေအပေါ်အလွန်အမင်းမချေမနှက်ဖြစ်ရပြီးတော့လုံးဝဆန့်ကျင်တယ်လို့တရုတ်နိုင်ငံသားရေးဌာနကဒီကနေ့စနေနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ထိုင်ဝမ်အတွက်ဒေါ်လာ10ဘီလီယံအထိသုံးပြီးတော့လုံခြုံရေးဆိုင်ရာထောက်ပံ့ကူညီမှုတွေလုပ်ဖို့နဲ့ထိုင်ဝမ်အတွက်မြန်မြန်ဆန်ဆန်လက်နက်ရောင်းနိုင်ဖို့ခွင့်ပြုချက်ပါဝင်တဲ့အသုံးစိတ်ဥပဒေဟာထိုင်ဝမ်ရေလက်ကြားရဲ့ငြိမ်းချမ်းရေးနဲ့ပြည်ညရေးကိုအလွန်အမင်းထိခိုက်စေတယ်လို့တရုတ်ကတုံ့ပြန်ပါတယ်။ တရုတ်ကထိုင်ဝမ်ကျွန်းဟာသူတို့ပိုင်ဖြစ်တယ်လို့အမြဲပြောနေပြီးတော့အခုလိုစီးရေးအရာကူညီထောက်ပံ့တဲ့အပေါ်မှာပြင်းပြင်းထန်ထန်ကန့်ကွက်လေးရှိပါတယ်။အမေရိကန်ရဲ့ကာကွယ်ရေးအသုံးစရိတ်ထဲထိုင်ဝမ်အတွက်ပါသုံးဖို့ထည့်သွင်းထားတဲ့အပေါ်ကျေးဇူးတင်တယ်လို့ထိုင်ဝမ်ကာကွယ်ရေးဌာနကဖော်ပြပြောဆိုခဲ့ပြီးဒါဟာထိုင်ဝမ်အမေရိကန်ဆက်ဆံရေးနဲ့ထိုင်ဝမ်ကျွန်းလုံခြုံရေးအားကောင်းဖို့ဘလောက်အရေးကြီးတယ်ဆိုတာပြသလိုက်တာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။
ဒီ American အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1180ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျ American နေရာတော်တော်များများမှာအသက်အန္တရာယ်ရှိလောက်အောင်အေးခဲနေပြီးတော့လေပြင်းတိုက်ခတ်မှုတွေကြောင့်ဆက်ဆက်သေဆုံးသူဟာ20နီးပါးအထိတိုးလာနေတယ်လို့ American သတင်းတွေမှာဖော်ပြကြပါတယ်။လူသက်200ကျော်နိုင်ငံရဲ့3ပုံ2ပုံလောက်နှင်းမုန်တိုင်းဒဏ်နဲ့အေးခဲနေပြီးတော့တချို့နေရာတွေမှာဓာတ်အားလိုင်းတွေကျိုးကျတဲ့အတွက်မီးတွေပြက်နေပါတယ်။ရာသီဥတုအေးခဲနေတဲ့အချိန်လူဦးရေသက်တမ်းခွဲလောက်လျှက်စင်ပြီးမရဘဲဖြစ်နေပြီးတော့လေရင်ခီးစဉ်တွေလည်းထောင်ထဲချီဖြတ်ထားရပါတယ်။နှစ်ပေါင်း30ကျော်အတွင်းမှာမကြုံစဘူးဝင်ရောက်တဲ့မုန်တိုင်းကြောင့်တချို့နေရာတွေမှာရေတွေခဲနေတယ်လို့တချို့နေရာတွေမှာနှင်းတွေအထူးအထပ်ဖုံးထွက်နေပါတယ်။တချို့နေရာတွေမှာတော့ရေကြီးနေပါတယ်။အရှိတ်ဘက်ကန်ယူလန်တခြားမှာရေမျက်နှာပြင်3ပေလောက်အထိမြင့်တက်နိုင်ကရေကြီးနိုင်တယ်လို့မိုးလေဝသဌာနကသတိပေးထားပါတယ်။လေအေးတွေတိုက်ခတ်နေတဲ့အတွက်အပြင်ထွက်ဖို့လိုအပ်တယ်ဆိုရင်အဝတ်အစားထူးထည့်ထည့်ဝတ်ဆင်ပြီးတော့တတ်နိုင်သမျှအသားမပေါ်အောင်ဖုံးကာထားကြဖို့လည်းအမေရိကန်မိုးလေဝသဌာနကသတိပေးထားပါတယ်။မင်းတပိုင်အတွင်အသားတွေနှင်းကြိုက်သွားနိုင်တယ်လို့ဒီနေ့စနေနေ့မှာသတိပေးပြောကြားထားတာပါလမ်းတွေပိတ်လို့ခရီးမဆက်နိုင်ဖြစ်နေကြမဲ့ခီးတွေတွေအိမ်ပြင်ထွက်အလုပ်လုပ်နေရသူတွေကျွဲနွားတွေနဲ့အိမ်ဝေးတိရစ္ဆာန်တွေအတွက်အသက်သေးသေးလောက်တဲ့အခြေဖြစ်နိုင်တာမို့အထူးသတိရှိကြဖို့ပြောကြားထားပါတယ် VOA ရုံးချုပ်ရှိတဲ့ Washington DC မြို့တော်တစ်ဝိုက်မှာလည်းလွန်ခဲ့တဲ့အေးအေးဒဏ်နဲ့လေပြင်းတွေကြောင့်တစ်ပင်တွေကျိုးကျပြီးတချို့အိမ်တွေထိခိုက်ပျက်စီးခဲ့ပါတယ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာရှိတဲ့ Children's National ကလေးဆေးရုံကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကတော်ဒေါက်တာဂျီလ်ဘိုင်ဒန်တို့တွားရောက်ပြီးတော့ Christmas ပွဲတော်ကာလဆေးရုံတက်နေကြရတဲ့ကလေးတွေနဲ့မိသားစုတွေကိုနှစ်သိမ့်အားပေးခဲ့ကြပါတယ်။သမ္မတကတော်ဒေါက်တာဂျီလ်ဘိုင်ဒန်ကကလေးတွေကိုနှင်းဝေတဲ့နေ့တနေ့လို့အထိပယ်ရမယ်။ The Snowy Day ဆိုတဲ့ပုံပြင်စာအုပ်ကိုဖတ်ပြခဲ့ပါတယ်။သမ္မတကလည်းကလေးတွေနဲ့အတူပုံပြင်ကိုနားထောင်ခဲ့လို့ပုံပြင်စာအုပ်စာမျက်နှာတချို့ကိုလည်းဝိုင်းကူပြီးတော့ကန်ပေးခဲ့ပါတယ်။ပုံမှန်အားဖြင့်အခုလို Christmas ပွဲတော်အချိန်မျိုးကို American မိသားစုတွေပျော်ပျော်ပါပါဖြတ်သန်းကြလေးရှိပါတယ်။ဒါပေမဲ့ဒီနှစ်မှာတော့တန်းနဲ့ချီတဲ့ American တွေဟာမကြုံစဘူးပြင်းထန်တဲ့မုန်တိုင်းကြောင့်အယိုးကွဲလောက်အောင်အေးတဲ့အေးတဲ့နှင်းမုန်တိုင်းတန်းတွေကိုရင်ဆိုင်နေကြရပါတယ်။အေးခဲ့တဲ့ချိန်မှာနေရာတချို့မှာလည်းမီးတွေပြက်နေတာကြောင့် Christmas ပွဲတွေကိုဖျက်ထားကြရပါတယ
်။ထိတန်းရောက်တဲ့တဲ့တွေကိုမဆုမြတ်မှုပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့ဆက်သွယ်မေးမြန်းကန်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာပါ။ဒါရီမတိုင်ခင်အရင်ဆုံးတော့သတင်းဆောင်မတစ်ခုကိုပြောပြပေးကြပါမယ်။ရုရှားနဲ့ယူကရိန်းကျူးကျော်စစ်ကိုစန့်ကျင်လှောင်ပြောင်တရော်တဲ့နိုင်ငံရေးကာတွန်းဆွဲသူတွေထဲမှာရုရှားကာတွန်းဆရာ Igor Bunochev နီလည်းပါပါတယ်။ပထမဆုံးကာတွန်းကိုဆွဲခဲ့ချိန်တုန်းကသူဟာရုရှားကဘဏ်တစ်ခုမှာအလုပ်လုပ်နေခဲ့တာပါ။2014ခုနှစ်မှာရုရှားကယူကရိန်းနိုင်ငံခရိုင်းမီးယားကိုကျူးကျော်တဲ့အခါကာတွန်းစိတ်နိုးလာခဲ့ပြီး Alyosha Stupin လို့နာမည်နဲ့စာဆွဲဖြစ်ခဲ့တာပါ VOA ရုရှားဌာနကသူနဲ့ပြောဆိုထားတာတွေကိုအခြေခံပြီး NRI ပေးပို့ထားတဲ့သတင်းဆောင်ပါကိုဥတည်မောင်တန်းကပြောပြပေးမှာပါရှင
်ယူကရိန်းစစ်ပွဲအကြောင်းနိုင်ငံရေးကာတွန်းတွေက Igor Bunochev နီဆွဲတာပါ2014ခုနှစ်မှာခရိုင်းမီးယားကိုရုရှားကသိမ်းကြတဲ့ကာတွန်းဆွဲဖြစ်ခဲ့ပုံကိုအခုလိုပြောပြပါတယ
်
ခရိုင်းမီးယားကိုရုရှားကသိမ်းလိုက်တဲ့အခါကျွန်တော်ပေါ်အများကြီးတယောက်ပါတယ်ရှင်းနေတယောက်ဖြစ်တဲ့အတိုင်းရုရှားကတော့အမောင်ခေတ်ထဲဝင်သွားခဲ့ပြီလို့ကျွန်တော်သတိပြုလိုက်မိပါတယ်။တိုင်းပြည်အတွက်ဂျိုးဆက်ကကြောက်စရာပါပဲ။ကလေးတယောက်ဆွဲတယ်လို့ကြိုးစားတူပါဆွဲပါလေ။ခုလိုသိန်းတာရုရှားတွေဘလောက်ပြောသလဲနဲ့ကျွန်တော်ရဲ့ဝေဖန်ချက်ကိုပြဖို့ကြိုးစားတာပါပဲ။မြင်နေရတာတွေကိုငေါ့ကျင်တာပါပဲဗျာ
။အသက်9နှစ်အရွယ်ရုရှားကလေးတယောက်ကသူ့ပတ်ဝန်းကျင်ကကဘာကြီးကိုကာတွန်းဆွဲတယ်လို့မျိုး Alyosha Stupin နာမည်နဲ့ကာတွန်းဆွဲခဲ့ပုံကိုအခုလိုဆက်ပြီးပြောပြပါတယ
်
ရုရှားဆိုတဲ့အတန်းကချူရာကြောင့်ရွေးတာပါ မိုင်မဲတဲ့အဓိပ္ပာယ်ရတဲ့အင်္ဂလိပ်စကားလုံး stupid နဲ့ Putin ပေါင်းစပ်လိုက်တော့ stupid ဆိုပြီးဒီနာမည်ဖြစ်လာတာဗျ
2014မှာတော့ပိုနိုချက်နီဟာဘန်ကအလုပ်ကိုထွက်လိုက်ပြီးနေ့တိုင်းကတ်တွန်းတွေဆွဲပါတော့တယ
်။အပစီနီဝဇဝါဒါဂျမဘီနီရီအက်ဆာအဖီဆိုင်လက်ဘတ်စီ
အာနာပိုင်းတွေကိုကျွန်တော်ကသိပြီးကြောက်ပါဘူး။ဒါပေမဲ့အစိုးရကိုမျက်နှာလိုအားရလုံနေသူတွေကိုတော့လန့်နေဗျ။ဒီလူတွေတော်တော်များများကကျွန်တော်လုံနေတာအတွက်အပြစ်ပေးဖို့ကြိုးစားနေတာကိုသူတို့သဘောမတူတာမှန်သမျှကိုသူတို့ကိုတိုက်ခိုက်မှုအဖြစ်သူတို့ကမြင်ကြတယ်ဗျ။သူတို့အတွက်တော့ကျွန်တော်ကရန်သူပါပဲ
။2015ခုနှစ်မှာအမေရိကန်ကိုပိုနိုချက်နီရွှေ့လာပါတယ်။ဒီခါကြောက်စရာမရှိတော့ပါဘူးဒီကနေ့ဆန်ဖရန်စစ္စကိုမှာသူနေထိုင်နေပြီးယူကရိန်းပဋိပက္ခအကြောင်းဗကြီးနဲ့ကာတွန်းတွေဆွဲနေတဲ့အကြောင်းကိုအခုလိုပြောပြပါတယ
်ဆရီမြန်မာရရှိတဲ့ဆက်တော
်ချက်ကိဒရရှာရဲ့ဒင်ဂီဒါကြောက်ထုတ်ဒူကြီးပါပဲဒီမှာဆွဲထားတာဗျာအခုဖြစ်နေတဲ့ကြောက်မဲ့ဖွယ်ထိမတ်ကတည်တာပါလေဖះเจ้าကလူတွေကိုတင်မင်းစီပို့နေတယ
်အက်ဒဝတ်ဘတ်ရဲ့ဗကြီးကအော်ဒါဟန်ကိုတခါတရံတုပါတယ်လို့ရုရှားရိုးရာပုံစံနဲ့လေသူကရေးဆွဲခဲ့ပါတယ်သူဆွဲခဲ့တာကာတုံးပုံ1500ကျော်ပါပြီယူကရိန်းနဲ့ဥရောပမှာပြပွဲတွေလုပ်ပါတယ်ကာတုံးဆရာတယောက်အနေနဲ့သူ့အလုပ်ကတော့သူဆွဲတဲ့ခါရဒူတွေကမကြိုက်ကြပေမဲ့လေခဲတန်းချုံချုံတစ်ချောင်းနဲ့ဆက်ဆွဲမြန်ဆွဲနေဖို့ဖြစ်တယ်လို့သူကပြောပါတယ်ခင်ဗျာ
ဦးတင်မောင်တန်ပြောပြပေးခဲ့ရပါရှင်အခုဆက်ပြီးတော့ဒုအတန်စီစဉ်ကိုမတင်ဆက်ခင်အရင်ဆုံးတော့ VOA တီးတန့်ဆက်သွယ်မြေမြန်ကန်ကိုတင်ပြချင်ပါတယ်နိုင်ငံအနာဂတ်အတွက်ညွှန်မှန်းချက်ဟာဆရာနာရှင်စနစ်ကိုဖယ်ရှားပြီးပြည်အောင်စုတစ်တခုနဲ့တက်မတော်တစ်တခုထူထောင်ဖို့ဖြစ်တယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရအကောက်ရေးဝန်ကြီးဦးရီမွန်ကပြောပါတယ်ဒီအတွက်လည်း PDF ပြည်သူ့ကောက်ရေးတက်ကိုပြည်သူ့တက်မတော်အဖြစ်တိုင်းရင်းသားတော်လှန်ရေးအင်အားစုတွေနဲ့စုစည်းညီညွတ်မှုအားကိုတိစောက်ထားတယ်လို့ပြောပါရယ်။ NUG ကာကွယ်ရေးဝန်ကြီးဦးရီမွန်ကိုကိုသားညုံဆက်သွယ်မြင်းမြန်းထားပါရယ်ရှင်
။ဟုတ်ကဲ့ဦးရီမွန်ခင်ဗျအခုလိုဗီဒီယိုကိုလက်ခံဖြည့်ချပြီးတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျ။ဒီလိုအနေနဲ့ကျွန်တော်ရေဆုံးမေးချင်တာကတော့ဒီမျိုးတော်လှန်ရေးကပြောမစလဲဒီနှစ်နှစ်ပြီပါတော့မယ်။တကယ်တမ်းပြောရရင်မြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့ဒေသတွင်းနိုင်ငံတွေအထူးသဖြင့် ASEAN ပေါ့နော် ASEAN ကဒီ 5 point လို့ပြောတဲ့ဒုက္ခရှိတယ်။သူတို့ရဲ့စဉ်းစားချက်ကဒီနိုင်ကဆွန်ဆွန်လေးဆိုတော့တင်လာတာပါအဲ့တော့ပြောမယ်ဆိုရင် NUG ရဲ့ဒီတဲပွဲလမ်းစဉ်ထဲမှာလဲစီးရင်းနီနာကတခုပါတော့ဒီစီးရင်းနီနာကအနိုင်တရေးကိုတွားမှာလားတမလို့ရှင်ဒီဆွန်ဆွန်လေးတွေဘာကြီးနိုင်ငံရေးကပုံလင်းလာတဲ့အခြေအနေတခုကိုဖျားပေးဖို့လားဘယ်လိုညီမထားပါလဲ
ဟုတ်ကဲ့ဟိုဒါနဲ့ပတ်သက်ရင်တော့ကျွန်တော်တို့စီးရင်ဆင်နွှဲနေတဲ့ဒီဒေါ်လာရေးနဲ့ပတ်သက်ရင်ကျွန်တော်တို့မှာအင်မတန်ရှင်းလင်းပြတ်တာတဲ့ဒေါ်လာကြီးပန်းတိုင်းလည်းရှိတယ်။ဒေါ်လာကြီးလမ်းစဉ်လည်းကျွန်တော်တို့မှာရှင်းရှင်းလင်းလင်းရှိတယ်လို့ကျွန်တော်တို့လည်းနားလဲပါတယ်။အဲ့တော့ကျွန်တော်တို့ညှော်မှန်းတဲ့ပန်းတိုင်းကပါလေ။စစ်အာဏာရှင်စနစ်ကိုအကျွေးမဲ့ကျွန်တော်တို့ဖယ်ရှားရမယ်။ပြီးရင်ကျွန်တော်တို့နိုင်ငံမှာပြည်တော်စုတစ်တခုနဲ့တတ်မတော်တစ်တခုကိုထူထောင်ကြဖို့ပဲဖြစ်ပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်အဲ့တော့တစ်ဆက်သေးမေးချင်တာကတစ်ဖက်မှာခုနက NUG ကမျှော်မှန်းထားတဲ့ server ပေါ့နော်ပြောမဆိုရင်တိုင်းသားအင်အားစုတွေရှိတယ်အဲ့တော့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ NUG ရဲ့ဂျာဆက်ဆံရေးတိုင်းသားလက်နက်ကိုင်အင်အားစုတွေကိုစုစည်းနိုင်တဲ့အခြေအနေဘယ်လောက်များရှိပါလိမ့်မယ်
အဲ့တော့ NUG နဲ့တိုင်းသားတော်လှန်ရေးအဖွဲ့တွေရဲ့ညီနိုင်ပူးပေါင်းဆောင်ရွက်မှုဆိုတာကလည်းနိုင်ငံရေးနီလန်းရပါဘောစီရေးနီလန်းရပါဘောနီလန်းတစ်ခုလုံးနဲ့ကျွန်တော်တို့ဖြစ်ပါလိမ့်အဲ့တော့နိုင်ငံရေးနီလန်းရဆိုရင်ကျွန်တော်တို့ဒီမြန်မာနိုင်ငံဒေါ်လာရေးမှာအင်မတန်ရေးကြီးတဲ့ဒါဘူးနိုင်ငံရေးနားလည်မှုတခုဘူးနိုင်ငံရေးသဘောတူညီချက်တခုဆိုတာအခြေခံအပြည့်ကျွန်တော်တို့မှာရှိထားပြီးသားအဲ့ဒါပါလေဒါကျွန်တော်တို့ Federal Democracy ပြည်ညင်းမှာအဲ့တော့ဒီပြည်ညင်းကိုအတိုင်းပဲဒါကျွန်တော်တို့ကအဓိကဖို့ရှိရှိဒါနိဋ္ဌာန်ရှိရှိကျွန်တော်တို့ကောင်းထက်ပေါ်သွားကြဖို့လေဖြစ်ပါလိမ့်စီရေးရဆိုရင်လည်းအားလုံးသိတဲ့အတိုင်းကျွန်တော်တို့ PDF တက်မတော်ဆိုတာကဒီမဟာမိတ်တိုင်းသားဒေါ်လာရဲ့ဖွဲ့ပြီးအကူအညီနဲ့ပဲဒါကျွန်တော်တို့ပူလောင်ခဲ့ရတာဖြစ်တယ်အတော့ NUG နဲ့ဒါမဟာမိတ် ER ရဲ့ညီနိုင်ပူပေါင်းဆောင်ရွက်မှုနဲ့ကျွန်တော်တို့စစ်ဒေသ၃ခုကိုဖွဲ့စည်းတယ်စစ်ဒေသမှုတွေဖြစ်လေမဟာမိတ် ကျွန်တော်တို့တာဝန်ယူထားတယ်အခုကျွန်တော်တို့တိဆောက်တဲ့ချင်းတော်ကောင်မန်ပေါ့ရမေဘေးကိုကိမှုစနစ်ဆိုတာအားလေမဟာမေအီအာရူများနဲ့ပီဒီအမျာဥပပေါင်းပြီးတော့တိဆောက်တယ်ဒါကျွန်တော်တို့ချင်းတော်ကောင်မန်ဖြစ်ပါတယ်အဲ့တော့ကျွန်တော်တို့နားလေတာကတော့စစ်အာဏာရှင်ကိုအာဏာယူဖို့အတွက်ကျွန်တော်တို့လိုအပ်တဲ့စုစည်းညီညွတ်မှုအားကိုအခုချိန်မှာ
ဒီဆောက်ထားနိုင်ပြီလို့ကျွန်တော်အနေနဲ့ပြောချင်ပါတယ်။ကြားရမြင်ရတော့ဆိုရှင်စစ်ကောင်စီကလေကြောင်းကိုပို့ပြီးတော့အားသုံးပြီးတော့တိုက်ခိုက်နေရတွေ့ရပါတယ်ခင်ဗျာ။ဖိအားပေးနေရတွေ့ရပါတယ်။အဲ့တော့တလောကလည်းအန်ယူဂျီယာကြီးသမ္မတကြီးပြောသွားတဲ့အထက်မှာဒီနိုင်ငံတကာမေတ္တာရခံတဲ့အထက်မှာလေရင်ပြစ်လက်နက်တွေလိုတယ်ဆိုပေမဲ့မေတ္တာရခံကရရှိပါတယ်ခင်ဗျာ။အဲ့တော့ဒီလေရင်ပြစ
တော့ဒါဆိုဘာလုံးတိုင်းတာနဲ့သူကကန့်တတ်ထိန်းချုပ်ထားတဲ့လက်နက်ပစ္စည်းအမျိုးအစားလို့တို့ပြောရပါလိမ့်မယ်အဲ့တော့ရှေ့မှာလဲဒါကျွန်တော်တို့ဒီလိုလက်နက်မျိုးတွေကိုအသုံးပြုပြီးတော့မှရက်ဖက်လီရင်လေးပါရီးပစ်ချခဲ့တယ်ဆိုတဲ့အတွေ့အကြုံရှိခဲ့တာပေါ့အဲ့တော့ဒီလက်နက်အမျိုးအစားဆိုတာကအစိုးရအချင်းချင်းပေါ့ဗျာဒါပါမဲ့ဒီကဘာမဲ့အပြာလာတိမှပြုပြီးတော့ရောင်းချတာမျိုးမျှဝေတာမျိုးဒီလိုလုပ်လို့ရှိအဲ့တော့မြူသားကြီးညွေအစိုးရရဲ့ယာယီသမ္မတကြီးကနိုင်ငံတကာကိုဒီလီရင်ပြစ်လက်နဲ့ဒါတောင်းဆိုတယ်ဆိုတာကတနည်းအားဖြင့် NUG ကိုအတိမှတ်ပြုကိုတောင်းဆိုတာဖြစ်တယ်အဲ့တော့ NUG အနေနဲ့ဒီလိုလက်နဲ့ဒီရမယ်ဆိုလို့ရှိရင်ဒါကျွန်တော်တို့နိုင်နိုင်နေနေနဲ့ကြိုက်လွယ်အသုံးပြုနိုင်တယ်ဆိုတော့အမခံချက်ကိုလည်းဒါနိုင်ငံတကာကိုပြီးလိုက်တာဖြစ်ပါတယ်။အဲဘယ်လိုပဲဖြစ်ဖြစ် NUG အနေနဲ့ဆိုလို့ရှိရင်ဒီလင်းပြစ်လက်နဲ့ပစ္စည်းများချဖို့ရယူနိုင်တဲ့နည်းလမ်းကတော့ရှိနေပြီလို့ကျွန်တော်အနေနဲ့ဒီလိုဖြေလို့
ဟုတ်ကဲ့ခင်ဗျာကျွန်တော်တစ်စက်သေးမေးချင်တာက PDF တက်ပြီးတော့ပေးဆောင်ပါ PDF ဒီကောင်ဝေးတက်ဖို့ရနေပတ်သက်ပြီးတော့ CD ချင်းဝေးနဲ့ပတ်သက်လို့မေးချင်ပါတယ်။ဘာလို့တချို့နေမြေတွေမှာNUG လောက်ခံ PDF ရှိလို့ NUG နဲ့ပြကြဖွက်ကိုချွန်နေတဲ့ဒီကာဝေးတက်တယ်လည်းရှိတော့တချို့နေမြေတွေမှာဥပဒေမဲ့တက်ပြန့်မှုတွေကျူးလွန်နေဆိုရယ်ဆွဆွဲချက်တွေထွက်နေပါတယ်ကြားရပါတယ်ကျွန်တော်တို့အဲ့တော့ဒါတွေကို NUG ကဘလူးကန်ထွေဖြည့်ရှင်းပါလေခင်ဗျဘလူးတောင်းခံမှုရှိပါလေ
ဟုတ်ကဲ့ဟိုသိကြတာကတော့ကျွန်တော်တို့ဒီ PDF တက်ပြော်ဆိုတာကဒါတာမန်တပုံဖွဲ့တခုမဟုတ်ပါအဲကျွန်တော်တို့အနေနဲ့ PDF ကနိုင်ငံရဲ့တက်ပြော်ဖြစ်တယ်ဒီဒုတံဘောဖြစ်တယ်လို့ကျွန်တော်တို့ဘလို့ခံယူခဲ့တဲ့ဒီဆောင်ဖြစ်တယ်အဲ့တော့ NUG အနေနဲ့ဒီ PDF တံဘောဒူတော်ဂိမ်းပါလေဒီတံဘောအဓိကတာဝန်တစ်ခုကိုနိုင်ငံထမ်းဆောင်အပ်ဖို့ရှိတယ်လို့ကျွန်တော်တို့ဒီလိုမှတ်ယူအဲ့တော့နံပါတ်1တာဝန်ကဒီဒေါ်လာရေးတာဝန်ဆီအနာရှင်ကိုစနစ်ကိုမြစ်ပြောင်းကျွန်တော်တို့ချိန်မဝမဲ့တာဝန်ရှိတယ်တပြိုင်တည်းမှာပဲအရေးကြီးတဲ့ဒုတိယတာဝန်ကဒီဒေါ်လာကြီးအလွန်ကာလမှာလေဒီနိုင်ငံနဲ့ဒီပြည်သူတွေရဲ့လုံခြုံရေးကိုအာမခံရမယ်တောင်းအဒီတာဝန်တစ်ခုကိုထမ်းဆောင်ဖို့ဆိုလေရည်ရွယ်ချက်နဲ့တာ PDF တော့ဥတော်အရာဖြစ်တယ်အဲ့တော့ professional တမ်းတော့တရားရည်အသက်ကပါလေဒီစစ်ဖက်ဆိုင်ရာကျင့်ဝတ်တွေစီးမြင်စည်းကမ်းတွေလူတွေလေးစားနိုင်တာဒါအင်မတန်ရေးကြီးတယ်လို့ကျွန်တော်တို့မှတ်ယူအဲ့တော့ဘလို့စစ်ဖက်ဆိုင်ရာကျင့်ဝတ်စီမံဖောက်ဖျက်မှုမျိုးကမှဒါကျွန်တော်တို့ NUG အနေနဲ့လစ်လျူရှာမရှိဘူးအဲ့တော့ဘလို့စီးပစ်မှုကိုမှလည်းကျွန်တော်တို့အနေနဲ့သိကြအောင်ဆောင်ဖို့ပေါ့မျက်ကွယ်ပြုဖို့မရှိဘူးလို့ကျွန်တော်အနေနဲ့ပြောလိုပါ
မြေပြင်လူလူအနေထားမှာကစနားပြမှုတွေအကျန်းသက်နှိမ့်နှင်းခါတဲ့ခါမှာမခံမရနိုင်တဲ့ဒီနဲ့ဒီသာအသေးသေးမှာရရလက်နဲ့ဒီနဲ့စပြီးတော့ခုခံတိုက်ခိုက်ကြရတယ်ပေါ့နော်အဲဒီနောက်မှာNUG ကနေပြီးစီးလက်စင်ချက်သုံးမယ်ဆိုပြီးတရားဝင်ကြေညာဆစ်ဆင်ခဲ့ပါတယ်အဲ့တော့တကယ်လက်တွေ့မြေပြင်မှာရှိနေတဲ့ဒီ PDF တပ်ဖွဲ့ဝင်တွေပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေအပေါ်မှာဘလောက်ထိNUG အနေနဲ့ကြီးကြပ်နိုင်ပြီလဲဘလောက်ထိထိန်းချုပ်ထားနိုင်ပြီလဲခင်ဗျာ
အဲ့တော့ဒီလက်နက်ကိုင်းဒေါ်လာရေးကိုဆင်နွှဲရတယ်ဆိုပေမဲ့ကျွန်တော်တို့အနေနဲ့စစ်တပ်တစ်ခုကိုအ ချိန်ယူတည်ဆောက်ပြီးမှဒေါ်လာရေးစားဖို့အခြေအနေကကျွန်တော်တို့မပြေဘူးအဲ့တော့ကျွန်တော်တို့ဘာလုပ်ခဲ့ရတယ်လဲအဲတိုက်ပွဲဝင်ရင်းမယ်ခုရတမတော်ကိုတည်ဆောက်ရတယ်တမတော်တည်ဆောက်ရင်းမယ်တစ်ချိန်တည်းမှာပဲကျွန်တော်တို့တိုက်ပွဲဝင်နေခဲ့ရတာဖြစ်တယ်အဲ့တော့ဒေါ်လာရေးစားကိုပြန်ကြည့်မယ်ဆိုရင်ဒီဒေသနာကာကွယ်ရေးဖွဲ့တွေဆိုတာကတနင်္ဂနွေလုံးတိုင်းတာနဲ့အရေးအတွက်နဲ့ပြောရင်ထောင်နဲ့ချီပြီးတော့ပေါ်ပေါက်လာတယ်အဲ့တော့ဒီဒေါ်လာရေးအောင်ပွဲခံနိုင်ဖို့ဆိုရင်ဒီအင်အားစုတွေကိုကျွန်တော်တို့ကဒါဒေါ်လာရေးလမ်းတော်တစ်ခုရဲ့အောက်မှာတနည်းပြောရင်ချိန်တော့ကုန်မယ်တစ်ခုအောက်မှာအတီးဆောက်နိုင်ဖို့အမှန်တရားရည်ကြီးတယ်ဆိုတာ NUG နေအနေနဲ့ရောကျွန်တော်တို့ရဲ့လက်တွဲပေါ် ER တို့အရင်နဲ့ပေါ့ဒီချက်ကိုကျွန်တော်တို့အင်မတန်ရည်ကြည်တဲ့ချက်အဖြစ်ကျွန်တော်တို့နားလည်သဘောပေါက်ပေါက်ခဲ့ကြတယ်အဲ့ဒီအတွက်အခုကျွန်တော်တို့ NUG PDF များနဲ့ဒါကျွန်တော်တို့ဒိုင်းသားဒေါ်လာရေးဖွဲ့အစည်းများပူးပေါင်းပြီးတော့မှကျွန်တော်တို့တည်ကြတဲ့ခိုင်မာတဲ့ချင်းတော်ကွန်မန်တကူအမိန့်ပေးကုတ်ကဲမှုစနစ်တခုကိုဒါတည်ဆောက်ကြမယ်ဆိုပြီးတော့လည်းညီနိုင်ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်တော့အခုဆိုရင်ဒီချင်းတို့ comment ဒီဆောင်မှုပါလေကောင်းကောင်းပုံပေါ်လာပြီဒီသနရကာဝေးရေးအဖွဲ့အများစုပါလေဒီချင်းတို့ comment အောက်ပါတစုတစည်းတဲ့ဖြစ်လာပြီလို့ကျွန်တော်အနေနဲ့ပြောချင
်ပါဟုတ်ကဲ့ကျွန်တော်ဘာကြောင့်မေးလဲဆိုတော့တချို့စိုးရင်ကြတဲ့ဝေဖန်ကြတဲ့လူတွေကလက်ရှိမြန်မာနိုင်ငံမှာလက်နက်ကိုင်ဖွဲ့စည်းတွေဒေသသေးသေးမှာရှိနေတယ်အဲ့တော့စိုးရင်ကြတဲ့ကဆီးရီးယားလိုမျိုးအာဖဂန်လိုမျိုးတစ်ချိန်မှာထိ ंछ ုံမှုမရနိုင်တဲ့လက်နက်ကိုင်ဖွဲ့အများကြီးများဖြစ်လာတာဆိုစိုးရင်တာပါအဲ့တော့ဘူတင်းချုံရှိတဲ့ကိုဒေတာကိုအုပ်စုထားတဲ့တနက်ကိုင်းဖို့တွေမြန်မာပြည်မှာဖြစ်သွားကြမှာစိုးရင်ကြတယ်ဝေဖန်ကြတယ်အဲ့တော့ဒီအလားအလာမျိုးတွေကိုကြုံလာနိုင်ပါလားဥပမာပြလို့မြင်ပါလဲ
ဟုတ်ကဲ့ခင်ဗျအဲ့တော့ဆီးရီးယားလိုအခြေအနေမျိုးကိုကျွန်တော်တို့ခြောက်လွှဲကျင်တယ်ဆိုရင်တော့ကျွန်တော်တို့ဒေါ်လာရေးအင်အားစုအားလုံးမှာတာဝန်ရှိတယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့တော့ဒေါ်လာရေးအောင်ယုံနဲ့လည်းမပြီးသေးဘူးဒေါ်လာရေးအလွန်မှာလည်းကျွန်တော်တို့တွေကဒီနိုင်ငံဒီပြည်သူတွေရဲ့လုံခြုံမှုဒါကိုကျွန်တော်တို့အာမခံပြေးရ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးခုမေးချင်တာကတော့ NUG မှာအရေးကြီးတဲ့ဦးကြီးတူအနေနဲ့ဦးကြီးမိုးရဲ့ဦးချင်းခံချက်သိချင်ပါလေကျွန်တော်ဦးကြီးမိုးအနေနဲ့လက်ရှိမြန်မာနိုင်ငံအနာဂတ်ကိုဘယ်လိုမြင်ထားလဲဘယ်လိုပုံဖော်ချင်ပါလဲအဲ့
တော့ကျွန်တော်တို့နိုင်ငံကျွန်တော်တို့ပြည်တော်စုမှာအဓိကကြတဲ့နိုင်ငံရေးပြဿနာခုရှိတယ်ကျွန်တော်တို့ရှုမြင်တယ်အဲ့တော့ပထမပြဿနာကတော့မြန်မာပြည်သူတွေဒီမိုကရေစီစိတ်သုံးနေပြတယ်ဒုတိယပြဿနာကတိုင်းရင်းသားတွေလိုလားတဲ့ဖက်ဒရယ်ရပိုင်ခွင့်တွေလက်လွတ်ဆုံးရှုံးနေပြတယ်အဲ့တော့ချုပ်ကြည့်မယ်ဆိုရင်ဒီနိုင်ငံမှာဒီပြဿနာကအဓိကဒါဆိုရင်ဒီပြဿနာနှစ်ခုပေါ်ပေါ်ရွာချင်းရဲ့အကြောင်းကပါအကြောင်းကတစ်ချက်တည်းအဲ့တော့လက်နဲ့အားကိုးပြီးတော့မှဒီနိုင်ငံကိုဒီပြည်သူကိုဘုရားစိုးမှုဖို့ပဲသိတဲ့အတွေးခေါ်ဒီနည်းပြောမယ်ဆိုရင်တော့ဒါစစ်အာဏာရှင်စနစ်အဲ့တော့ဒီစစ်အာဏာရှင်အတွေးခေါ်ကိုလက်ကင်ပြုထားတဲ့စစ်တပ်တစ်ခုရှိနေတာအသည့်ပင်လေကျွန်တော်တို့နိုင်ငံမှာပြဿနာဖြစ်လာအဲ့ဒါကြောင့်ကျွန်တော်တို့ကအနာဂတ်တစ်ခုကိုကျွန်တော်တို့ဖန်ပြီးမယ်ဆိုရင်တည်ကြတာကကျွန်တော်တို့တံပတော်တစ်ခုကိုလည်းကျွန်တော်တို့ဖန်ပြီးရတယ်။အာနာရှင်စစ်တပ်နေရာမှာပြည်သူစစ်တပ်ကိုအစားထိုးပြီးတော့မှဒီဆောက်ကြ။တိုင်းရင်းသားပြည်သူတွေအားလုံးကူစားပြုပြီးတော့ပါဝင်ပြီးရှိတဲ့တံပတော်မျိုးဒါကိုကျွန်တော်တို့ထူထောင်ရအောင်။အဲ့ဒီအတွက်ကျွန်တော်တို့ကပြည်တော်စုအစ်စ်တခုကိုတက်မတော်အစ်စ်တခုကိုတော့တပြိုင်တည်းကျွန်တော်တို့ပြောင်းရမယ်လို့ပြောတာဖြစ်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။ဦးကြီးမော် view ကိုခုလိုအချိန်ဖြစ်ချပြီးတော့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။ကုသညုံဆက်သွယ်မြင်မြင်ကြတာပါ view ရဲ့အစီအစဉ်တွေကို Washington DC ကနေတရရထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်
။ view ရဲ့အစီအစဉ်တွေကို radio ရုပ်မြင်သံကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနှာစင်ကြည့်ရှုနိုင်ပါတယ်။Viewy မြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/viewyburmese ဖြစ်ပါတယ်။
ဖရွေကနေစနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေည10:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုတော့စနေညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာနိုင်ငံတဝန်းကလူခွင့်ရဲ့အခြေအနေတွေကိုတင်ဆက်ပေးနေတဲ့အထူးအတန်းစီစဉ်ကိုနားဆင်ကြရအောင်ပါ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနောက်ပိုင်းအကြမ်းဖက်ပဋိပက္ခတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေရသူတသန်းခွာလောက်ရှိတယ်လို့ကုလသမဂ္ဂကခန့်မှန်းထုတ်ပြန်ထားပါတယ်။အများစုကနေရမပြောင်းနိုင်ကြသေးပါဘူး။ဒီထဲမှာကရင်ပြည်နယ်မြောက်ရီမြို့နယ်ဥက္ကဋ္ဌရွာကရွာသူရွာသားတွေလည်းပါပါတယ်။မြန်မာစစ်တပ်ရဲ့မကြာခဏလေကြောင်းတိုက်ခတ်မှုတွေကြောင့်တောင်ရင်မြေကမ်းတစ်လျှောက်ပြေးလွှာဆစ်ဆောင်နေကြတဲ့ဥက္ကဋ္ဌရွာအကြောင်းဒီတစ်ပတ်တို့အတန်းစီစဉ်မှာတင်ဆက်ပေးထားပါရှင်။
ဖာလုံနော်လေတန်မဟာဝလဲရတာမဲဦးအဒူတော့ပါမဲဦးတော့အနေနဲ့ရဟာဝတော့န
ော်ကြွာမှာတော့လေနဲ့လံပြတာအဲ့ရဆောက်အုပ် TV မီးလောင်လာရှိတယ်လို့မီးမလောင်ဝဲပြက်စီရာရှိတယ်မပြက်စီတဲ့အိမ်တွေလည်းရှိတယ
်ဘီယောအဲ့လေပလောတယ်မြန်တော့ပါတယ်မြန်ဝဘီယောလို့
တခါတလေစဉ်းစားရင်မြန်မာစစ်သားတွေကိုအရန်ဒေါသထွက်မိတယ်ကျမတို့ကသူတို့ရန်သူမှမဟုတ်တာအခုကပြောင်းလဲတော့ပြန်လုပ်လို့မရတော့ဘူးဘာမှလည်းစဉ်းစားလို့မရတော့ဘူး
တိုက်ပွဲများစွာကြောင့်လူပေါင်းများစွာဆစ်ရှောင်နေရတဲ့မြန်မာနိုင်ငံမှာဆစ်ဘေးရှောင်ဘလောက်ရှိရဲဆိုတာအတိအကျချီရခံနိုင်ဖို့ခက်ခဲလာပါတယ်။ကမ္ဘာကူလာတမကရဲ့အချက်အလက်အရတော့ဆစ်အာဏာသိမ်းပြီးနောက်ပိုင်းဆစ်ရှောင်တိတိတမတတန်းရှိရဲလို့သိရပါတယ်။ဒီလိုဆစ်ရှောင်နေရသူတိုင်းဟာအထိတ်တလန့်နဲ့ပြေးရှောင်နေရပြီးသူတို့မှပြန်စရာအိမ်လည်းမရှိတော့သလိုအရင်ဆုံးကနေခဲ့တဲ့ဘဝမျိုးကိုလည်းပြန်မရနိုင်တော့ပါဘူး။ဒီတစ်ပတ် podcast မှာတော့ကရင်ပြည်နယ်ဥက္ကဋ္ဌရွာသားတွေရဲ့အတန်းကိုနားထောင်ရမှာဖြစ်ပါတယ်။မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိတဲ့လူခွင့်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation ဟီဝန်တဲတို့ကတင်ဆက်ကြတာဖြစ်ပါတယ်။ဒီဆောင်မအပြည့်အစုံကိုဒို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ KIC ရဲ့သတင်းတောင်စောလောသူကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်။ဆောင်ပါအတွင်းလုံခြုံရေးအခြေအနေတွေကြောင့်နမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ
်။မြောက်ဒီမြို့ထက်ကဥက္ကဋ္ဌရွာဟာနှစ်ပိုင်းအခြားတစ်ခုထိအတော်လေးကိုငင်းငင်းချင်းချင်းရှိခဲ့ပါတယ်။လူဦးရေ825ယောက်ရှိတဲ့ရွာလေးမှာရွာသားတွေကမွေးမြူနဲ့ပြောင်းဆိုင်ပြူရေးကိုလုပ်ကန်ကြပါတယ်။ဒါပေမဲ့ဇွန်လ26ရက်နေ့မှာတော့ကရင်မြို့သားအစည်းအဝေး KNU ရဲ့လက်နက်ကိုင်အဖွဲ့အစည်းဖြစ်တဲ့ကရင်အမျိုးသားကာကွယ်ရေးတပ်ဖွဲ့ KNDO ကအနီးအနားကဘီဟာမြောက်စခန်းတွေကိုသိမ်းခဲ့ပါတယ်။စခန်းသိမ်းခံရတဲ့မြန်မာစစ်တပ်ကတော့အင်အားအလုံးကျုံတုံးပြီးတုတ်ပြန်ခဲ့ပါတယ်။အတိုက်ခံလက်နက်ကိုင်အဖွဲ့တွေရဲ့အချက်အလက်ရကတော့လေးရက်အတွင်းမှာလေကြောင်းတိုက်ခိုက်မှု125ကြိမ်လုပ်ခဲ့တယ်လို့သိရပါတယ်။တိုက်ခိုက်မှုအတွင်းမှာပုံတန်ကြောင့်သက်ကြီးရွယ်ဦးတို့တတိလိမြင့်မျောတဲ့အထိဖြစ်ခဲ့ရပါတယ်။မြန်မာဘက်ကတိုက်လျင်တစည်းရဆိုရင်ထိုင်းလေပိုင်းနဲ့တည်းတည်းမှားဝင်မိပြီးထိုင်းဘက်ချက်မှစာသင်ကျောင်းတွေဘေးလွတ်ရာကိုရွှေ့ပြောင်းရတဲ့အထိအထိတ်ထိတ်အလက်လက်တွေဖြစ်ခဲ့ရပါတယ်။ဥက္ကဋ္ဌရွာသားတွေကတော့အသက်ဘေးလွတ်ဖို့တောင်းရင်မြစ်ကိုဖြတ်ပြီးထိုင်းဘက်ချက်ကိုဝင်ပြေးကြရပါတယ်။ဒီအထက်မှာကျေးရွာတောင်ဝင်ရှိသူတီးစော်သူလည်းပါပြီသူကတော့တို့အတန်ကိုကင်းဘာသာစကားနဲ့ကောပမာဘာသာစကားနဲ့ပါကြုံရတဲ့အတွေ့အကြုံကိုပြောပြထားပါတယ်။ထိုင်းလုံခြုံရေးအဖွဲ့တကသူတို့ကိုမြန်မာဘက်ချမ်းပြန်ခိုင်းတယ်လို့ပြောပါတယ်။ဒါပေမဲ့သိမကြခင်မှာပဲလေကြောင်းတက်ခက်ခံရတာတွေပြန်ဖြစ်လာလို့မြစ်ကိုနောက်တစ်ခေါက်ထက်ကူပြီးပြေးရပါတယ်။
ဒီချောက်ကသားမှရောက်တဲ့လူကလည်းထိုင်းနေကန်းကိုကူးထိုင်းကလည်းလမ်းမောင်းနဲ့ကပြန်သွားထိုင်းပြန်သွားပြန်ကျွန်တော်တို့တွေကလည်းဒီတက်ကောင်ပြန်ကူးအဲ့ဒီနောက်ပြီးတော့အဲ့ဒီလီရင်နဲ့ဖြစ်တဲ့ဖြီးသွားတဲ့လူတစ်ယောက်ကထမ်းပဲကန်းရမယ်အဲ့ဒီထမ်းပဲကန်းပဲထမ်းပဲကန်းနဲ့ဟိုချောင်းနဲ့ဆိုလို့ရှိရင်ခိုင်ငါခိုင်100ကျော်ကျော်တော့กว่าဘယ်လိုဘယ်လိုဖြစ်မှန်းလဲမသိဘူးအဲ့သူအလောင်းကလည်းဒီနေရက်လောက်မှသူ့မိဘတွေတညုံနေတာသူတရက်ကတိုက်ယူလို့မရဘူးလေ
ကိုရက်သားလီရင်နဲ့ပစ်တာထီလို့တည်သွားပြီးဆိုတာသိနေပေမဲ့ထက်ကျဲလာမဲ့ဘုံနဲ့ထိုင်းလုံးကြုံရဲ့အဖွဲတွေကိုကြောက်နေရလို့မြစ်ကန်းနာကနေသူ့ခန္ဓာကိုကြည့်နေရတဲ့အဖြစ်ကိုစိတ်ကူးရင်ပုံဖော်ကြည့်ပါ ၅လကြာကြာခဲ့ပြီးနောက်မှာဥက္ကဋ္ဌရွာသားရာပေါင်းများစွာမြန်မာဘက်ခြမ်းမြစ်ကန်းဘေးမှာတောင်တင်းနေခဲ့ပါတယ်။တဲအသေးလေးတွေနဲ့အဆင်ပြေသလိုခိုးလုံနေရပါတယ်။မြန်မာဘက်ကန်းတလျှောက်မှာစစ်ဆောင်စခန်း6ခုရှိပြီးစစ်ဆောင်26,000ကျော်ရှိပါတယ်။စစ်တပ်ကသူတို့စခန်းကိုပြန်ရယူနိုင်ပြီးရွာကိုပြန်ကြည့်တဲ့လူတွေရဲ့ပြောပြချက်အရအိမ်တွေဖောက်ထွင်းခံရပြီးပျက်စီးကုန်တယ်လို့တိဆော်သူကပြောပါတယ်
။ဘခဖျာမနာတော့ဘာလဲခလူဖာဒုမနာဦးလေ
ရွာမှာတော့လေနဲ့လံပြတာအဲ့ရဆောက်ထီပြီးမီးလောင်တာရှိတယ်လို့မီးမလောင်ပဲပျက်စီးတာရှိတယ်။မပျက်စီးတဲ့အိမ်တွေလည်းရှိတယ်။မပျက်စီးတဲ့အိမ်တွေကိုသူတို့ဖြိုပြီးတစ်တာအကောင်တွေယူပြီးနောက်မီးနဲ့ရှို့တာလည်းရှိမှာပေါ့။တစ်တာတွေကိုတော့သူတို့ပြူဟာကုန်ကိုယူသွားတယ်လို့တော့ပြောတာပဲ။
နော်မူနော်ထဲကတော့ဥက္ကဋ္ဌကသူမအိမ်ကိုပျောက်ဆိုင်ခင်ကရတဲ့အမျက်ငွေကိုစုပြီးစောက်ခဲ့ပါတယ်။ဒီအတွက်ဘတ်နှစ်သိန်းဒေါ်လာနဲ့ဆိုဒေါ်လာ6,000ကုန်ကျခဲ့ရပါတယ်။ရွာတဲကတခြားအိမ်တွေဆိုရင်လည်းဒီထက်နှစ်ဆလောက်ကုန်ကျနိုင်ပါတယ်။ပြည်သူတွေဟာအိုးအိမ်ကောက်ပဲတိနှံတွေပြင်အသက်ရှင်ရည်တည်နိုင်စွမ်းပါဆုံးရှုံးခဲ့ရပါပြီ
။ဒါသမီးမတို့ကဝဘဲ့တယ်လေမနာတယ်ဘယ်ရောအဲ့လေပလော။ဒါသမီးတို့က
တကတလေးစဉ်းစားရင်မြန်မာစစ်သားတွေကိုအရန်ဒေါသထွက်မိတယ်။ကျမတို့ကသူတို့ရဲ့ရန်သူမှမဟုတ်တာ။အခုကပြောင်းလဲတော့ပြန်လုံးလို့မရတော့ဘူး။ဘာမှလည်းစဉ်းစားလို့မရတော့ဘူး။ပြောင်းလို့တာတထဲရီစီမှာဝေတသိန်းချုံထုတ်ထားရတယ်လေ။ဝဲရီပါအကုန်ရွာမှာကျန်ခဲ့တာ။အလုံးရှုံးတာပေါ့ပြန်လုံးလို့မရတော့
။တခြားရွာသားများစွာလည်းဒီအခြေအနေကိုကြုံရပါတယ်။တကယ်လို့သာရွာသားတွေစိတ်ရှောင်စရာမလိုခန့်ရင်အောက်တိုဘာလကုန်ပိုင်းနဲ့နိုဝင်ဘာလမှာသူတို့ပြောင်းဆိုင်ခင်တွေရိတ်သိမ်းနိုင်ခဲ့မှာဖြစ်ပါတယ်။အခုတော့ဆိုင်ခင်တွေကြုံမြင့်နိုင်ခဲ့တဲ့အတွက်သူတို့ငွေကြေးအရများစွာဆုံးရှုံးကြရပါတယ်။တချို့သောရွာသားတွေကတော့သူတို့ရဲ့ဆိုင်ခင်တွေကိုပြန်ဆိုင်နိုင်ခဲ့ကြပါတယ်။ဒါပေမဲ့တိဆော်သူရဲ့မိသားစုဆိုင်ခင်ထဲမှာတော့အန်ဒီရဲ့ရှိတာတွေဝင်ဆိုင်ပြိုခံလိုက်ရပါပြီ
။ဒီမှာဝါဝတဲ့ခေတ္တတလို့နေတာတဖူးမှုတွေအကလောတဆိုင်တန
်လို့အခုဥတ္တမီပြန်လုံးမယ်ဆိုပြီးခွင့်ပြန်တောင်းတော့သူ့ပြောင်းခင်မှာဘုံတွေထောင်ထားတယ်စစ်သားတွေကပြောတယ်အဲ့မှာဘုံတွေရှိတယ်တဲ့သူတို့တွေ့တယ်တဲ့တာဝန်မယူပေးနိုင်ဘူးတဲ့
စစ်သားတွေကတော်လင်ရေးအဖွဲ့တွေခြုံခိုးတိုက်ခိုက်တာကိုကောက်ကွယ်ဖို့သူတို့စခန်းအနားနဲ့လုံခြုံရေးဂိတ်တွေမှာမြေမြုပ်မှိုင်းတွေကိုထောင်ထားသေးတယ်လို့တိဆော်သူကပြောပါတယ်ဒါကြောင့်စစ်ရှောင်ရွာသားတွေဟာသူတို့ရဲ့အိမ်ကိုပြန်ဖို့ကြောက်လန့်နေရတာပါလူအခွင့်ရေးတကြွလှုပ်ရှားသူစောနန္ဒစုကတော့
တေချဲကကြတော့စိတ်ရဆိုးမှုရောက်တာပေါ့ဘာလို့လဲဆိုလို့ရှိရင်ကြည်စုပိုင်းစီစိန်တွေကိုဖျက်ဆီးတယ်ကြည်သူတွေကိုဟာပေါ့နော်ဖိတ်ခိုက်တယ်ရရအောင်ဖိတ်ချင်အောင်လှောက်ဆောင်တယ်ဒါကြီးလေးတဲ့စိတ်ရဆိုးမှုဖြစ်တယ်အဲ့နေချက်ကလူအခွင့်ရေးချုပ်ပါမှုကကြည်သူတွေရဲ့အသက်အဝေးစီစိန်တွေကိုဒါသူတို့ကဖျက်လို့ဖျက်ဆီးလို့တယ်စပ်ဖြတ်တယ်ပေါ့နော်ညီမနှိမ့်ဆက်တယ်ဒီနောက်တစ်ခါကျလို့ရှိရင်စိတ်ဒီရဲ့ကျင်းဟုတ်စီမေစီကံအညာပြည်သူပိုင်တစ်စီတူမှန်တရားလူမျိုးရဘူးမခိုးရဘူးမသိရင်ရဘူးဆိုတဲ့အရာတွေဒါသူတို့ကချူပေါက်ရရောက်တာပေါ့အဓိကတော့ဒါပြည်သူတွေရဲ့အသက်မူရာကြောင့်လောက်ကင်ခွေကိုဒါသူတို့ကချူပေါက်တာပေါ့နော်ပြည်သူတွေကဟိုအချိန်နဲ့တပြေးညင်းသူကဒီရာဒီလိုက်သူအသက်မူရာကြောင့်ပြည်တဲ့လုပ်ငန်းတွေကိုလှုပ်ဆောင်လို့မရတော့ဘူးစီမေစီကံကိုသိနေတယ်ပြည်ဆက်ပြီးတိတ်ဆောင်နေကြရတယ်ပေါ့နော်အဲနောက်တစ်ခါကျလို့ရှိရင်ဒီလိုမျိုးမျိုးမြောက်မိုင်းတွေတော့လည်းကောင်းမပေါက်ခွေတည်တဲ့လက်နဲ့ခဲရနေတော့လည်းကောင်းသူတို့ရဲ့လောက်ကင်ကြောက်တဲ့နေရာမှာဆင်ရှိနေတာမျိုးလို့ထားရှိနေတာမျိုးလို့ဆိုလို့ရှိရင်ဒါပြည်သူဒီသက်ခံပြည်သူတွေရဲ့အသက်ဒီအန်ဒီရေကိုချိန်ချောက်နေလေပေါ့ဒါသူတို့ရဲ့လုံခြုံမှုအခွင့်အရေးကိုဒါချူပေါက်ရရောက်တာပေါ့
အခုတော့ရွာကိုမြစ်ကနှစ်ပိုင်းပိုင်းလိုက်ပါပြီတချို့သောရွာသားတွေမြန်မာဘက်ကမှဆက်နေကြပြီမဲ့တိဆော်သူနဲ့တချို့သောရွာသားတွေကတော့ထိုင်းဘက်ချက်မှမရေမရာနဲ့အသက်ဆက်ရှင်နေရပါတယ်သူတို့ကိုယ်ပိုင်ပြောင်းဆိုင်ခင်တွေကိုထုံရက်ဆိုင်ပြုတ်ခွင့်မရတော့ပဲထိုင်းတောင်သူတွေရဲ့ပြောင်းခင်းမှာအလုတ်သမားဖြစ်လောက်ကင်နေရတာပါအလုတ်ကတော့တမိသားစုလုံးမှာတယောက်နှစ်ယောက်ပဲလောက်လို့ရတယ်လို့တပတ်မှာတရက်နှစ်ယောက်ပဲအလုတ်လို့ရတာပါတို့အတန်ကသူတို့နဲ့စကားပြောကြည့်တဲ့အချိန်မှာတင်းနဲ့ရိတ်သိမ်းတဲ့ယာတီကုံရောက်ပြီးမို့အလုတ်လည်းမရှိတော့ပါဘူးအနာကက်မရေရာမသေးချာတော့လို့သူ့ရဲ့အရင်အချိန်တွေကိုပဲတန်တအမိနေပါတော့တယ်
တတိယတော့တတိယတာပေါ့ဆရာရယ်ဗုဒ္ဓဘာသာကျွန်တော်တို့ရောက်မှာရှင်နေရှင်နေတဲ့ဟောကဒီဗုဒ္ဓဘာသာအလူဝဲမှာဒီကထိန်တို့ဒီကထိန်တို့ဘာတို့ဒီကနေရှင်နေတဲ့လောက်တယ်နောက်တော့ကျွန်တော်တို့ဘာသာရေးတစ်ခုရှိသေးတယ်ခရစ်စတန်ဖေးမတ်ဆိုလဲကျွန်တော်တို့အများရန်ဖျားဒီစနေတဲ့ခရစ်စမတ်ကျွန်တော်တို့လုပ်တယ်လေခရစ်စမတ်ပွဲတော့ကျွန်တော်တို့လုပ်တယ်အဲ့ဒီဘာသာရေးတော့လှုပ်ချင်ကြတာပေါ့အခုဖုန်းကြီးကြောင်းတော်မှာပြို့ဖို့မရဆောင်ဖုန်းကြီးတော့မရှိတော့ဘူးဆရာဘယ်လို့မှပြန်ဗုဒ္ဓဘာသာအယူဝါဒတွေကိုယ့်ရဲ့ခရစ်စတန်အယူဝါဒဘာသာရေးပွဲတွေလုပ်ဖို့ကဘယ်လို့မှမဖြစ်နိုင်တော့ဘူးဆရာကျန်တော့ပြန်ရှင်းတယ်ပေါ့လှုပ်လဲလှုပ်ရှင်းတာပေါ့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းပ်မယ်လို့ဒိုးတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီချပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ကြတာဖြစ်ပါတယ်။ဒိုးတန်အစီအစဉ်ကိုနားဆင်ပေးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်။
Frontier မြန်မာဝိုင်းတော်သားတွေတင်ဆက်ပေးထားတဲ့ဒုတန်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဆိုရင်တော့ burmese@voanews.com ကိုပြန်ပို့နိုင်ပါတယ်ရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချင်းတယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာညချမ်းမှာတော်တာရှင်များရှင် VUE American တန်ရဲ့စနေညပိုင်းမြန်မာဘာသာအစီအစဉ်တွေကို9:00နာရီကနေ 10:00 နာရီထိ line to meter 19 kHz 15953ည line to meter 25 kHz 11803ည line to meter 32 kHz 9339 line to meter 190 kHz 1505တို့ကနေတိုက်ရိုက်အသွင်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့2022ခုနှစ်ရဲ့နိုင်ငံတကာသတင်းအနှစ်ချုပ်ကိုနားဆင်ရပါမယ်။2022ခုနှစ်အတွင်းကမ္ဘာတဝန်းမှာနိုင်ငံရေးအပြောင်းအလဲတွေတဘာဝဘေးအန္တရာယ်တွေကြုံခဲ့ရတယ်လို့အကြံဖတ်မှုစစ်နဲ့ပဋိပက္ခအပြင်နိုင်ငံရေးအပြောင်းအလဲတွေလည်းရင်ဆိုင်ခဲ့ကြရပါတယ်။ဘလို့ပဲကြုံခဲ့နှစ်တကူပြောင်းတဲ့အချိန်မှာတော့ကမ္ဘာပြည်သူတွေနဲ့အစိုးရတွေအားလုံးပုံမှန်ကောင်းမွန်တဲ့အခြေအနေတွေကိုအကောင်းမြင်မျှော်လင့်ချက်နဲ့ခါတိုင်းနှစ်တွေလိုဖြတ်တန်းကြပါတယ်2022ခုနှစ်အတွင်းဖြစ်ပျက်ခဲ့တဲ့ကမ္ဘာနိုင်ငံတချို့ကအဖြစ်ပျက်တချို့ကိုစူးစီးပြီးနှစ်ချုပ်အထူးအစီအစဉ်အဖြစ်ဦးသိန်းထိုင်ဦးနဲ့မတ်မြသဇင်အောင်တို့တင်ဆက်ပေးထားပါရှင်
2022ခုနှစ်ကိုဗစ်ရောဂါကူးစက်မှုတွေကမ္ဘာတဝန်းစိုးစိုးဝါးရင်ဆိုင်ခဲ့ရပြီးတဲ့နောက်ဇန်နဝါရီလနှစ်ဆန်းပိုင်းမှာတော့နိုင်ငံတော်တော်များများတန်းနဲ့ချီတဲ့ပြည်သူတွေကာကွယ်ဆေးတွေထိုးပြနေကြပါပြီ။ကမ္ဘာနေရာတချို့မှာနှစ်သစ်ကိုကြိုတဲ့လူစုလူဝေးနဲ့အခမ်းအနားတချို့ပြန်လည်ကျင်းပခဲ့ကြပါလေ။ဒါပေမဲ့လည်းအမေရိကန်ပြည်တော်စုနဲ့မြို့ကြီးတချို့မှာကူးစက်မြန်းဗီဇမျိုးကွဲကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့မှုတွေဆက်ရှိနေပြီးလူသေဆုံးမှုတွေလည်းကျန်နေဆဲဖြစ်ပါလေ။နှစ်တကူခန္ဓာတွေကိုခါတိုင်းလိုစီစီကားကားမကျင်းပါတော့ဘဲအချင်းချင်းကျင်းပါတာတွေတွေ့ရသလိုတချို့နေရာတွေမှာအခမ်းအနားတွေကိုဖျက်သိမ်းခဲ့ကြပါတယ်2022ခုနှစ်နေဆန်ကမ္ဘာနိုင်ငံတွေဟာကိုဗစ်အလွန်ပြန်လည်နိုးထဖို့အားယူရုံးကန်နေတာတွေကိုတွေ့ခဲ့ကြရပါတယ
် Ladies and gentlemen
ဇန်နဝါရီ6ရက်နေ့မှာပဲအမေရိကန်ပြည်ထောင်စုမှာသမ္မတဟောင်းဒေါ်နယ်ထရမ့်ကိုထောက်ခံသူတွေလွှတ်တော်ကဝင်ရောက်စီးနင်းခဲ့တဲ့တစ်နှစ်ပြည့်အထိမ်းအမှတ်အမေရိကန်သမ္မတဂျိုးဘိုင်ဒန်မင်းငုံပြောကြားပါတယ်။အမေရိကန်သမိုင်းမှာပထမဆုံးချိန်သမ္မတရွေးကောက်ပွဲအပြီးငြင်းချမ်းစွာအာဏာလွှဲပြောင်းရေးကိုဟန်တာပြီးလူစုလူဝေးနဲ့လွှတ်တော်အထိချီတက်စီးနင်းခဲ့တဲ့ဖြစ်ရလို့သမ္မတဂျိုးဘိုင်ဒန်ကရှုတ်ချပါတယ်။ဒီဖြစ်ပျက်ဖြစ်ခဲ့တဲ့တစ်နှစ်ပြည့်အမှတ်တရအောင်မြင်ပွဲနေ့မှာဒီလိုအလားတူဖြစ်ရတွေနောက်နောက်ထပ်မဖြစ်ပေါ်အောင်အာမခံမှုလူတွေဆိုပြီးသမ္မတဂျိုးဘိုင်ဒန်ကပြောဆိုသွားပါတယ်
We can't allow violence to be normalized in this country. It's wrong.
2022ခုနှစ်ဖေဖော်ဝါရီလ4ရက်နေ့ဆောင်းရာသီအိုလံပစ်အားကစားပွဲတော်ကိုတရုတ်နိုင်ငံဘေကျင်းမြို့တော်ကအမျိုးသားအားကစားဂွင်းမှာပြည်ဝင်ခမ်းနားတွေနဲ့ပွင့်လှစ်ပါတယ်။ဖွင့်ပွဲကိုအိုလံပစ်ကော်မတီဥက္ကဋ္ဌနဲ့အတူတရုတ်သမ္မတရှီဂျင်းပင်ကိုယ်တိုင်တက်ရောက်ပါတယ်။ရုရှားသမ္မတပူတင်ကုလသမဂ္ဂဒွေမှုချုပ်ကမ္ဘာ့ကျန်းမာရေးအဖွဲ့ဥက္ကဋ္ဌနိုင်ငံတကာခေါင်းဆောင်တွေသံတမန်တွေအရေးတကြီးပုဂ္ဂိုလ်တွေတက်ရောက်ခဲ့ကြပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်ထိုင်နဲ့ကနေဒါနိုင်ငံတွေကတော့တရုတ်နိုင်ငံရှင်ကျန်းဒေသကဝီဂါမွတ်စလင်တွေအပေါ်တရုတ်စိုးရကလူမျိုးတွန်းအောင်လုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အ အားသာပွဲတော်ကိုတန်တမာရေးအရတပိမောက်ခဲ့ကြပါလေအစိုးရဒါဝန်ရှိသူတွေမတယောက်ပဲအားသာသမားတွေကိုပဲဆီလွတ်ခဲ့ပါလေ
ဖေဗရူလာ24ရက်နေ့မှာယူကရိန်းနိုင်ငံမြို့တော်ခီဗ်အပါအဝင်မြို့ကြီးဒါဇင်ဝဲကျော်ကိုရုရှားဘက်ကမစ်ဆိုင်းဒုံးကျည်တွေနဲ့စပြီးတော့ပစ်ခတ်ပြီးရုရှားယူကရိန်းစစ်ပွဲကိုစတင်လိုက်ပါတယ်။ယူကရိန်းနိုင်ငံတောင်ပိုင်းကမ်းရိုးတန်းကိုလည်းရုရှားတပ်တွေဝင်လာပါတယ်။ယူကရိန်းစစ်တပ်ရဲ့ကာကွယ်ရေးဌာနရရဲ့စီးရေးအဆောက်အုံတွေကိုပိတ်မှတ်ထားပြီးတော့မစ်ဆိုင်းဒုံးတွေနဲ့လည်းတိုက်ခိုက်ပါတယ်။ထောင်ထောင်ချီတဲ့ယူကရိန်းနိုင်ငံသားတွေတိုင်းပြည်ကနေထွက်ပြေးခဲ့ရပါတယ်။ဒီကျူးကျော်မှုဟာစီးရီးအရာအပြည့်အဝကျူးကျော်မှုဖြစ်ပြီးဥရောပသမိုင်းမှာဒုတိယအကြီးဆုံးကျူးကျော်မှုဖြစ်ယူကရိန်းခေါင်းဆောင်တွေကတော့ပြောဆိုနေကြပါရဲ့ရှင
်ဂျူလိုင်လ10ရက်နေ့မှာပဲဂျပန်နိုင်ငံရဲ့ဩဇာကြီးမားတဲ့ဝန်ကြီးချုပ်ဟောင်းရှင်ဆိုအာဘေးတရက်နဲ့ပြစ်ခတ်ခံခဲ့ရတာကြောင့်တည်ဆုံသွားခဲ့ပါတယ်ဂျပန်နိုင်ငံရှေ့ပိုင်းနာရာမြို့ယထာဘူတာယုံအပြင်ဘက်မဲဆွဲစီယုံဝဲတစ်ခုမှာမိန်ကွန်းပြောကြားနေတဲ့အချိန်တရက်သမားတစ်ယောက်ကနောက်ကနေပြစ်ခတ်ခဲ့တာပါအသက်68နှစ်ရှိပြီဖြစ်တဲ့ဝင်းကြီးကျော်အောင်အဘေးကိုရဟရင်နဲ့ဆေးရုံကိုတည်ဆောင်သွားခဲ့ပေမဲ့နှလုံးရပ်ပြီးတည်ဆောင်သွားခဲ့ပါလေ။ပြစ်ခတ်မှုကိုကျူးလွန်ခဲ့တဲ့သနတ်သမားကိုဂျပန်ရဲတွေကဖမ်းဆီးထိန်းသိမ်းခဲ့ပါလေ။ဝင်းကြီးကျော်အောင်ရှင်ဆိုအဘေးလုံခြံတပ်ဖြတ်ခံရမှုအတွေ့အမေရိကန်ပြည်သူတွေကိုစားစိတ်မကောင်းဖြစ်မိတဲ့အကြောင်းသမ္မတဂျိုးဘိုက်တန်ကဂျပန်ဝင်းကြီးချုပ်ဖူမီယိုကီရှီရာစီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့ပါလေ။စက်တင်ဘာလမှာဇပရခန္ဓာကျင်းပပြီးနိုင်ငံတကာခေါင်းဆောင်တွေတက်ရောက်ခဲ့ကြပါလေ။
ပါကစ္စတန်နိုင်ငံမှာဇွန်လလပိုင်းလောက်ကတည်းကဖြစ်ပေါ်ခဲ့တဲ့မိုးတီထံရေကြီးမှုတွေကြောင့်တည်ဆုံသူအရေအတွက်တထောင်ကျော်သွားပြီလို့အာဏာပိုင်တွေကဩဂုတ်လကုန်မှာတုန်းကပြောပါတယ်။မကြုံမှုရဲ့ပမာဏနဲ့ဖြစ်ပေါ်နေတဲ့ရေကြီးရေရှမ်းမှုတွေဟာဥဒုယာတီပြောင်းလဲမှုကြောင့်ဖြစ်ရတဲ့ကပ်ဘေးဖြစ်တယ်လို့ပါကစ္စတန်ဥဒုယာတီဆိုင်ရာဝန်ကြီးကပြောပါတယ
်။တစ်ခါမှမကြုံမှုတဲ့ဒီမုတ်တုံဘူအားကောင်းမှုကြောင့်ပါကစ္စတန်ကပြည်နယ်လေးခုစလုံးမှာရေကြီးရေရှမ်းမှုတွေဖြစ်ပေါ်ခဲ့ပြီးဒီရေကြီးမှုတွေကြောင့်လူပေါင်း33သန်းလောက်အတိဒုက္ခရောက်ခဲ့တယ်လို့ပြီးခဲ့တဲ့နှစ်လအတွင်းလူပေါင်း1,000ကျော်သေဆုံးခဲ့တယ်လို့ပါကစ္စတန်ရာသီဥတုပြောင်းလဲမှုဆိုင်ရာဝန်ကြီးရှယ်ရီရမန်ကပြောဆိုပါရတဲ့တိုင်းပြည်ရဲ့သုံးဘုံတစ်ဘုံရေနှင်းမြုပ်ခဲ့တာဖြစ်ပြီးကျွမ်းနွားတိရစ္ဆာန်အကောင်ကြီး8သိန်းလောက်သေဆုံးခဲ့တယ်လို့သဘောဝဘေးအန္တရာယ်စီမံခန့်ခွဲမှုဌာန NDMA ကသတင်းထုတ်ပြန်ပါတယ်ရေကြီးမှုကြောင့်ပါကစ္စတန်နိုင်ငံမှာရှိတဲ့ခရိုင်160မှာ81ခရိုင်ရေဘေးတင်းခဲ့တယ်လို့တမ်းပြည်စီးပွားရေးအမေရိကန်ဒေါ်လာ10ဘီလီယံဘိုးလောက်ထိခိုက်ခဲ့တယ်လို့ပါကစ္စတန်ဗန္ဒာယီဝန်ကြီးကပြောပါတယ
်စက်တင်ဘာလအကျဉ်းမှာတော့အီရန်နိုင်ငံမှာအီရန်ဘာသာရေးကောင်ဆောင်အာယတူလာအာလီခါမီနီနဲ့အစိုးရဆန့်ကျင်ရေးကြေကြော်သံတွေအော်ဟစ်ပြီးအီရန်ပြည်သူတွေဆန္ဒပြပွဲတွေတိုင်းပြည်နေရာအနှံ့ပေါ်ပေါက်ခဲ့ပါတယ်မျိုးတော်တီဟီရန်အပါဝင်အီရန်နိုင်ငံတလွားမျိုးပေါင်း133မျိုးမှာဘာသာရေးကောင်းဆောင်အယာတူလာအာလီခါမီနီရဲ့ရုပ်ပုံတွေကိုမီးရှို့တာအပါဝင်ပုံစံမျိုးမျိုးနဲ့ဆန္ဒပြခဲ့ကြပါတယ်။မာရှာအာမီနီဆိုတဲ့မျိုးသမီးငယ်တူဟီဂျပ်လို့ခေါ်တဲ့ခေါင်းစည်းကိုရော့တီရော့ရဲစီးတယ်ဆိုပြီးရဲတပ်ဖွဲ့ဝင်တွေကဖမ်းဆီးထိန်းသိမ်းထားတဲ့အချိန်မှာတိတ်ဆုံးခဲ့တဲ့အတွေ့အီရန်နိုင်ငံနဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်ဆန္ဒပြပွဲတွေအတွင်းမှာရဲတပ်ဖွဲ့ကအင်အား၃နှိမ့်နှင်းခဲ့တဲ့အတွေ့လူ300ကျော်တေဆုံးခဲ့ပြီးတော့လူ14,000လောက်အဖမ်းခံရမယ်လို့လူခွင့်ရေးဖွဲ့တွေကခန့်မှန်းပါတယ
်အီရန်ပြည်သူတွေရဲ့ဆန္ဒပြပွဲကိုထောက်ခံတဲ့လှုပ်ရှားမှုတွေနိုင်ငံတကာကိုကူးစက်ပြန့်နှံ့ခဲ့ပါတယ်အီရန်မှာမျိုးသမီးတွေပေါ်ခွဲခြားဆက်ဆံမှုနဲ့ဖိနှိပ်မှုတွေကိုစတင်တဲ့အနေနဲ့တူရကီနိုင်ငံကမျိုးသမီးတွေကလည်းစပင်းတွေကိုဖျက်ပြီးတွစ်တာမှာပုံနေတဲ့အီရန်မျိုးသမီးတွေရဲ့ဆန္ဒပြပွဲကိုထောက်ခံကြပါလေ။ပြင်သစ်နိုင်ငံပါရီမြို့တော်မှာရှိတဲ့ယာနဲ့ချီတဲ့အီရန်မျိုးသမီးတွေလည်းအီရန်ကောင်းဆောင်အယာတူလာအာလီခါမနီကြားဆောင်ရေးကြွေးကြော်ခဲ့ကြပါလေ။တောင်အမေရိကတိုက်ချီလီနိုင်ငံဆန်ဒီယေဂိုမြို့မှာလည်းမျိုးသမီးရေးဆောင်ရွက်နေသူတွေအီရန်မျိုးသမီးတွေကိုထောက်ခံတဲ့အကြောင်းပြသတဲ့ဆန္ဒပြပွဲတွေကျင်းပခဲ့ကြပါလေ
။
ဗြိတိန်ပြည်မကြီးအလစ်ဇဘက်ပြည်နိုင်ငံတော်ဇာပနာခန်းနာကိုစက်တင်ဘာ19ရက်နေ့ဒီနေ့လာနေမှာလန်ဒန်ကဝက်စ်မင်စတာဘုရားကျောင်းမှာကျင်းပခဲ့ပါတယ်နိုင်ငံတော်ဇာပနာခန်းနာကိုသမ္မတရေဝန်ကြီးချုပ်တွေတော်ဝင်အတိုင်းဝိုင်းနဲ့ ကုန်တီရှိပုံကိုတက်ရောက်ခဲ့ပြီးတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကတော့ဂျလ်ဘိုင်ဒန်တို့လည်းပါဝင်ခဲ့ပါတယ်။နန်တက်90ဦးချုပ်ခဲ့တဲ့ဘီယမာဂျီအလစ်စဘက်ဟာပြီးခဲ့တဲ့စက်တင်ဘာ10ရက်နေ့တုန်းကစကော့တလန်မြို့မှာကွယ်လွန်ခဲ့တာဖြစ်ပါတယ်။သူကွယ်လွန်ချိန်မှာအသက်တော်96နှစ်ရှိပါပြီ။ဝက်စမင်စတာပြားကျောင်းကခန္ဓာပြီးမှာတော့ဒီမာကြီးရဲ့ရုပ်လောင်းကိုမြုပ်နယ်တကြူမဲ့ဝင်းဆိုင်ရဲတိုက်ကိုတည်ဆောင်ခဲ့ပါတယ်။လန်ဒန်ကလမ်းတွေကိုဖျက်ပြီးတော့ဒီမာကြီးရဲ့ခေါင်းကြလားကိုတည်ဆောင်ရမှာတိမ့်နဲ့ချီတဲ့ပြည်သူတွေနောက်ဆုံးအနေနဲ့ဂါရဝပြည်နှုတ်ဆက်ခဲ့ကြပါတယ်ရှင်။
အော်ဒိုဝါလာနေရာဒီကအင်ဒိုနီးရှားနိုင်ငံမှာရှေ့ဂျာဘာကဘောလုံးဝင်းတစ်ခုမှာဘောလုံးဝဲကြည့်နေတဲ့ပိတက်ဒီကြောက်လန့်တကြားပြေးလွားပြီးလဲကျသူတွေအချင်းချင်းနေမိခဲ့တာကြောင့်လူပေါင်း130ကျော်သေဆုံးခဲ့ပါတယ်။ထိခိုက်ဒဏ်ရာရရှိသူတွေလည်း180လောက်ရှိခဲ့ပါတယ်။အများစုကတော့လူတွေကိုနေမိပြီးသေဆုံးခဲ့တာဖြစ်ပြီးရဲတပ်ဖွဲ့ဝင်လူတွေပါဝင်တဲ့အကြောင်းအရှိဂျာဘာချင်းရဲချုပ်ကသတင်းတောက်တွေကိုပြောပါတယ်။အင်ဒိုနီးရှားပရီးမီးယားလိဂ်ဘောလုံးပွဲမှာပါစီဘာယာသင်းကအရှင်အာရီမာအသင်းကိုနိုင်ပြီးတဲ့နောက်အရှင်ပိဋကတ်တွေကွင်းထဲဆင်းလာပြီးသူတို့အသင်းသားတွေနဲ့ခက်ရံဖြစ်ပွားတာကနေပိဋကတ်တွေနဲ့ရဲတွေရုံရင်းဆန်ကစတင်ဖြစ်ပွားခဲ့တာပါရဲတပ်ဖွဲ့ကပိဋကတ်တွေကိုပွဲကြည့်ခြင်းမပြန်တက်ဖို့ပြောခဲ့ပေမဲ့ပိဋကတ်တွေကလက်မခံဘဲရဲတွေကိုတိုက်ခိုက်တာကနေရဲတပ်ဖွဲ့ကလည်းမျက်ရည်ကိုဘုံးတွေသုံးပြီးနေနှင်းခဲ့ပါတယ်ခံရတဲ့သူတွေကိုနီးနားကဆေးရုံကိုခေါ်သွားခဲ့ပေမဲ့လမ်းမတွင်တည်ဆုံခဲ့သူတွေရှိသလိုစေယုံမှာကုသရင်းနဲ့တည်ဆုံသွားခဲ့သူတွေလည်းရှိခဲ့ပါဘူ
း။အော်တိုဘာလပထမပတ်အတွင်းထိုင်းနိုင်ငံမြောက်ပိုင်းနေကလေးရင်းကျောင်းတစ်ခုမှာတနက်နေ့ရောဓာနေပါတက်ခိုက်ခံခဲ့ရတာကြောင့်ကလေးငယ်24ဦးအပါဝင်လူပေါင်း38ဦးတည်ဆုံခဲ့ပါတယ်။၎င်းမြို့တော်မြောက်ဖဲမိုင်300လောက်အကွာမှရှိတဲ့နမ်ဘွာလမ်ပူခရိုင်မှာတိုက်ခိုက်မှုဖြစ်ပွားတာဖြစ်ပြီးတော့ယာရုကဖြုတ်ချခံရပြီးမူရစီဝမှုနဲ့အေးအေးယူခံရတဲ့ရဲဝန်နဲ့ဟောင်းတူကအဲ့ဒီကလေးရင်းကျောင်းကိုဝင်ရောက်ပြီးတော့တိုက်ခိုက်ခဲ့တာပါ။ဒီနောက်သူဟာနေကိုပြန်စနီးနဲ့ကလေးငယ်ကိုပါတပ်ဖြတ်ပြီးသူ့ကိုယ်သူအဆုံးစီရင်ခဲ့ပါတယ်။ထိုင်းနိုင်ငံတမိုင်းမှာအဆိုးအဝါဆုံးတနက်ကင်အကြမ်းဖက်မှုဖြစ်ပြီးအခုလိုကလေးငယ်တွေအများပြားပါဝင်လူ38ဦးထဲမှနေတေဆုံးခဲ့ရတဲ့အကြမ်းဖက်ပစ်ခတ်မှုနဲ့ပတ်သက်လို့ထိုင်းလန်တုံ့လုံမိတယ်လို့ကုလသွေးမှုချုပ်ကုလသမဂ္ဂကလေးများရမငွေဖွဲ့အမေရိကန်နိုင်ငံများ၏ဌာနစသဖြင့်နိုင်ငံတကာအဖွဲ့အစည်းတွေခေါင်းဆောင်တွေကအကြီးအကဲပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံမှာတနက်ကင်ဆောင်ခွင့်တင်းကျပ်မှုနဲ့မူရစီဝါတိုက်ဖြတ်ရေးပို့ပြီးတော့တင်းတင်းကျပ်ကျပ်လှုပ်ဆောင်မှုထိုင်းစိုးရကိုဒေသခံရပ်ဖက်ဖွဲ့စည်းတွေတောင်းဆိုလာခဲ့ကြပါတယ်ရှင်။
စတေမာလာတွင်ယူကရိန်းတပ်တွေယူကရိန်းရှေ့မြောက်ဘက်ဒေသမှာပြန်လည်ထိုးစစ်ဆင်ပြီးနယ်မြေတချို့ကိုသိမ်းပိုက်ခဲ့ပါတယ်။ရုရှားကယူကရိန်းရဲ့လျှက်စစ်ထုတ်လုပ်ပြန်ပြမှုစနစ်ကိုပြစ်မှတ်ထားတိုက်ခိုက်နေတယ်လို့ယူကရိန်းတာဝန်ရှိသူတွေရဲ့စွပ်စွဲချက်တွေလည်းထွက်ပေါ်ခဲ့ပါတယ်။ရုရှားတပ်တွေရဲ့ဒေသဆိုင်ရာဌာနချုပ်နဲ့ထောက်ပံ့ရေးအချက်အချာဖြစ်နေတဲ့အိုက်ဇွန်မြို့အပါအဝင်နေရာတော်တော်များများကိုယူကရိန်းကစတေမာလာတွင်အစောပိုင်းရက်တွေမှာပြန်လည်သိမ်းပိုက်ခဲ့ပါတယ်။စတေမာလာဇန်ဂရဲကဆိုရင်စတူယန်ကီလိုမီတာ3000လောက်ကိုယူကရိန်းတပ်တွေပြန်သိမ်းနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်အကြေးကပါလော်ရီဇော်လူရှင်တွေကပြောဆိုပါတယ်ယူကရိန်းတပ်တွေရုရှားနယ်စပ်နဲ့ကီလိုမီတာ50လောက်အထိရောက်နေပြီလို့လည်းသူကပြောခဲ့ပါတယ
2020ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းဆုပေးပွဲကိုဒီဇင်ဘာ10ရက်နေ့ကနော်ဝေနိုင်ငံအော့စလိုမြို့တော်မှာကျင်းပပါတယ်။ဒီနေ့ဆုရတဲ့ယူကရိန်း၊ရုရှားနဲ့ဘယ်လာရုစ်နိုင်ငံတို့ကပူးတွဲနိုဘယ်ငြိမ်းချမ်းဆုရှင်တွေဟာတရားမျှတတဲ့ကမ္ဘာကြီးဖြစ်ရေးဆိုတဲ့သူတို့ရဲ့တူညီတဲ့အမြင်တွေကိုဖော်ပြခဲ့တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ယူကရိန်းကိုကျူးကျော်တဲ့စစ်ပွဲကိုလည်းရှုတ်ချခဲ့ပါတယ်။ ဒီကနေ့ယူကရိန်းစစ်ပွဲဟာနိုင်ငံတစ်ခုကြားဖြစ်နေတဲ့စစ်ပွဲမဟုတ်ပါဘူး။စနစ်တစ်ခုကြားဖြစ်နေတဲ့စစ်ပွဲပါ။အာဏာရှင်စနစ်နဲ့ဒီမိုကရေစီစနစ်ကြားဖြစ်နေတဲ့စစ်ပွဲပါလို့ယူကရိန်းကနိုဘယ်ညင်ညင်ဆုရှင်အိုလက်ဇန်ဒရာမာတီဗီရှုကာစစ်ပွဲခန်းနာမှာပြောဆိုခဲ့ပါတယ်။ဒါ့အပြင်ရုရှားကယူကရိန်းမှာတင်ထားတဲ့နေမျိုးတွေကိုအတိမတ်ပြုမယ်ဆိုရင်ညင်ညင်ရေးအတွက်ဆွေးနွေးမယ်ဆိုတာလည်းသူကပေးချခဲ့ပါတယ်။ညင်ညင်ရေးအတွက်တိုက်ပွဲဝင်နေဆိုတာရန်လူတဲ့သူတွေရဲ့ဖိအားပေးတာကိုအလျှော့ပေးတာမဟုတ်ဘူးလို့သူကပြောဆိုပါတယ်။ဒါ့အပြင်ကျူးကျော်တိုက်ခိုက်ခံရတဲ့နိုင်ငံတနိုင်ငံဟာလည်းနဲ့ချယူနဲ့ငြင်းငြင်းမှုမရနိုင်ဘူးလို့လည်းပြောဆိုပါတယ်။ယူကရိန်းကလူခွင့်ရေးအဖွဲ့ဖြစ်တဲ့ Ukraine Center for Civil Liberties ကခေါင်းဆောင်တူဖြစ်တဲ့ Oleksandra Matvishukha 2022ခုနှစ်နိုဘယ်ငြိမ်းချမ်းဆုတွေရုရှားလူခွင့်ရေးအဖွဲ့ဖြစ်တဲ့ Memorial နဲ့ဘယ်လာရုစ်နိုင်ငံကပီယာစနာလူခွင့်ရေးအဖွဲ့ခေါင်းဆောင်ဖြစ်သူအလစ်ဘီယာလီယာစကီရိုနဲ့တူနိုဘယ်ညင်ညင်ဆုကိုပူးတွဲရရှိခဲ့တာပါရှင
်။အော်ဒူဘလာ25ရက်နေ့ကတော့6နှစ်အတွင်းပြည်ထောင်နိုင်ငံရဲ့ပြည်စမားမြောက်ဝန်ကြီးချုပ်ဖြစ်လာတဲ့ရေရှိဆွန်လက်ကဘန်ဂန်နန်တော်မှာချားလ်စ်ဘင်ကိုတွားရောက်တွေ့ဆုံခဲ့ပါတယ်။အသက်42နှစ်အရွယ်ဘန်နာရေးဝန်ကြီးအောင်ဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးတဲ့ဆနက်ကပြည်ထိုင်မှာဝန်ကြီးချုပ်ဖြစ်လာတဲ့ပထမဆုံးအာရှနယ်ပယ်အိန္ဒိယလူမျိုးဖြစ်ပါတယ်။ပြည်ထိုင်မှာစီးပွားရေးမတည်ငြိမ်မှုတွေနဲ့ပါတီနဲ့တိုင်းပြည်အတွက်အကြက်တဲ့ခိုက်တံတွေကြောင့်ရေရှိဆနက်ပြည်ထိုင်ဝန်ကြီးချုပ်တာဝန်ကိုရယူခဲ့တာပါ။ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်ယာလူကနှုတ်ထွက်ခဲ့ပြီးစတင်မာလာဆော်ဘိုင်းကလစ်စထရပ်ဝန်ကြီးချုပ်ယာလူကိုရယူခဲ့ပါတယ်။ဒါပေမဲ့လည်းထရပ်ရဲ့ရေပေါင်း90လောက်ယာလူတက်တန်းအတွင်းသူရဲ့စီးပွားရေးစီစဉ်တွေကြောင့်ပြည်ထောင်ငွေကြေးဈေးကွက်မတည်မငြိမ်ဖြစ်ခဲ့ရပြီးတဲ့နောက်ယာလူကနှုတ်ထွက်ကြောင်းကြေညာခဲ့ပါတယ်။ Precious Sunak ကသတင်းဘက်ခုနှစ်ဘက်အတွင်းပြည်ထောင်နိုင်ငံရဲ့တတိယမြောက်ဝန်ကြီးချုပ်ဖြစ်လာစေနှစ်ပေါင်းနေရာအတွင်းအသက်ငယ်ဆုံးဝန်ကြီးချုပ်လည်းဖြစ်ပါတယ
်။တောင်ကိုရီးယားနိုင်ငံဆူမြူရောအီတဲဝမ်မှာအောက်တိုဘာ29ရက်နေ့ည Halloween ပွဲတော်အတွင်းမှာလူအုပ်ပြီးပြီးတော့လူ150ကျော်တိတ်ဆုံးခဲ့ပါတယ်။တိတ်ဆုံးသူတွေထဲသုံးပုံနှစ်ပုံနီးပါးကအမျိုးသမီးတွေဖြစ်ပါတယ်။ဒဏ်ရာရတဲ့သူတွေလည်း150နီးပါးရှိပါတယ်။တိတ်ဆုံးသူ80ရာခိုင်နှုန်းလောက်ကအသက်20နဲ့30ဝန်းကျင်နေဖြစ်ပြီးတော့17ယောက်ကတော့ဆယ်ကျော်သက်အရွယ်တွေဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။တောင်ကိုရီးယားသမ္မတယွန်းဆောက်ယူကသတင်းတစ်ပတ်ကြာနိုင်ငံတော်ဝန်ထမ်းချင်းကာလကြေညာခဲ့ပြီးတော့အစိုးရအဆောက်အုံတွေနဲ့အများပြည်သူနဲ့သက်ဆိုင်တဲ့နေရာတွေမှာအလံတဝက်လွှင့်ထူဖို့အမိန့်ထုတ်ခဲ့ပါတယ်။အခင်းဖြစ်ပေါ်တဲ့ဆိုးမျိုးတို့အလဲမှာရှိတဲ့ Itaewon အရက်ဟာ night club တွေအဖျော်ယမကဆိုင်တွေနဲ့လူစီကားတွေနေရာဖြစ်ပါတယ်။COVID-19 ကာလတာမြင့်ကန့်သက်ချက်တွေဖြည့်လျှော့ပြီးတဲ့နောက်ပိုင်းမှာပထမဆုံးကျင်းပတဲ့ဒီနေ့ Halloween ပွဲတော်မှာလူတွေပိုပြီးတော့များတယ်လို့လူတသိန်းလောက်လာရောက်ခဲ့တယ်လို့ဒေသခံသတင်းတွေကခန့်မှန်းပါတယ်ရှင
်။အော်ဒူဝါလာ30ရက်နေ့ကအိန္ဒိယနိုင်ငံနောက်ဘက်ဂူဂျာရတ်ပြည်နယ်မော်ဘီမြို့ကမက်ချူးမြစ်ကိုဖျက်ပြီးဆုတ်ထားတဲ့ကြိုတရားတစ်ခုပြိုကျခဲ့တာကြောင့်အနည်းဆုံးလူ135ယောက်သေဆုံးခဲ့ပါတယ်။နေပေါင်း150နီးပါးတက်တန်းရှိနေပြီဖြစ်တဲ့ဒီဂျိုတရာကိုပြန်ပြီးမွန်းမှန်ပြင်ဆင်ဖွင့်လှစ်ပြီးရပိုင်အတွင်းမှာပဲပြိုကျခဲ့တာပါပုဂ္ဂလိကကုမ္ပဏီတစ်ခုကတရာကို9လကြာမွန်းမှန်ပြင်ဆင်ခဲ့ပြီးပြန်ဖွင့်ပေးခဲ့တဲ့အချိန်9ရက်ကြာမှပြိုကျခဲ့တာပါဒေတန္တရအစိုးရရဲ့ကြံ့ခိုင်မှုဘေးကင်းကြောင်းစစ်ဆေးပြီးတဲ့လက်မှတ်မရသေးဘူးလို့ဒေသတွင်းသတင်းတွေကဖော်ပြပါတယ်ဟိန္ဒူရောယာထိမ့်မဲ့ဒီဝါလီပွဲတော်ရဲ့ဖြစ်တာကြောင့်လာရောက်လည်ပတ်သူရာနဲ့ရှိနေတဲ့အချိန်မှာပဲတရာပြိုကျခဲ့တာပါ
နွေမာလာအတွင်းအင်ဒိုနီးရှားမှကျင်းပတဲ့စီးပွားရေးအင်အားကောင်းတဲ့နိုင်ငံ20ညီလာခံဘီးဘတ်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်းပင်တို့တွေ့ဆုံတဲ့သတင်းပေါ်မှာနိုင်ငံတကာအာရုံစိုက်ခဲ့ကြပါတယ်။နှစ်နိုင်ငံကြားပြန်လည်ပူးပေါင်းဆောင်ရွက်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းခဲ့ပါတယ်။ထိုင်ဝမ်အရေးတရုတ်နဲ့အမေရိကန်ကြားတင်းမာနေတဲ့အချိန်မှာအခုလိုကမ္ဘာအင်အားကြီးနှစ်နိုင်ငံခေါင်းဆောင်တို့တွေ့ဆုံတာပါ။တွေ့ဆုံပွဲမှာအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်နဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝန်ဟီတို့လည်းတက်ရောက်ပါတယ်။တရုတ်ရဲ့တပြည်တောင်စနစ်ကိုထပ်ပြီးတော့တည်ပြုတယ်လို့ထိုင်ဝမ်နဲ့ပတ်သက်တဲ့မူဝါဒအပြောင်းလဲမရှိတဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ထိုင်ဝမ်နဲ့ဆက်နွယ်ပြီးဖြစ်ပေါ်နေတဲ့တရုတ်နဲ့ဆက်ဆံရေးတင်းမာမှုတွေကိုလည်းစီးရီးတိုက်ပွဲအသစ်ဖြစ်သူမယူဆဘူးလို့သတင်းတောက်တွေရဲ့အမေကိုဖြေဆိုခဲ့ပါတယ်။
နိုဝင်ဘာလကုန်တဲ့ဒီဇင်ဘာလအတွင်းမှာတော့တရုတ်နိုင်ငံမှာကိုဗစ်ကာယောဂါဆန်ရတင်းကျပ်ကန့်သတ်မှုတွေကိုနိုင်ငံတော်ဆန့်ကျင်ဆန္ဒပြနေသလိုတချို့နေရာတွေမှာတရုတ်သမ္မတရှီဂျင်းပင်နှုတ်ထွက်ပြီးတောင်းဆိုကြပါလေ တရုတ်ဆိုရဘက်ကကိုဗစ်ကရောဂါဆန်ရကန့်သတ်ချက်တချို့ကိုဖြေလျှော့ပေးခဲ့ပေမဲ့အရင်ချမှတ်ထားတဲ့ဇီရိုကိုဗစ်ကိုဗစ်လုံးဝကင်းစေရည်မှန်းချက်ကိုတော့မဖြစ်မနေဆက်ပြီးလုပ်မယ်လို့အတည်ပြုပြောဆိုပါရက်ဆယ်စုနှစ်တွေအတွင်းအာဏာရကွန်မြူနတီပါတီပေါ်ကြီးမားဆုံးဆန့်ကျင်မှုတွေပေါ်ပေါက်ခဲ့တာနဲ့ပတ်သက်လို့တရုတ်ဆိုရဘက်ကတော့တစုံတရာရည်ညွှန်းပြောဆိုခဲ့တာမရှိပါဘူးဆန္ဒပြသူတွေကနိုင်ငံနောက်ပိုင်းဒေသတွေမှာကိုဗစ်ကန့်သတ်ချက်တွေရုတ်သိမ်းပေးဖို့ကြွေးကြော်ခဲ့ကြပါတယ်စင်ကြံပြည်နယ်မှာရှိတဲ့လူနေထိုင်တန်းတစ်ခုမီးလောင်တဲ့အချိန်မှာကိုဗစ်စီးမြင်းတွေကြောင့်မီးသတ်တွေအချိန်မီမလာနိုင်တဲ့အတွက်လူ၁၀ဦးသေဆုံးခဲ့ရတာကိုပြည်နယ်ငံသားတွေမချေမနဲ့ဆန္ဒပြခဲ့ကြပါတယ
်တရုတ်အာဏာပိုင်တွေကတော့ကိုဗစ်လုံးဝကင်းစင်ရေး Zero COVID Policy ကိုစန့်ကျင်ဆန္ဒပြမှုတွေနိုင်ငံတွင်းမှာအရှိန်မြင့်ပေါ်ပေါက်နေတာကိုဟန်တာတဲ့အနေနဲ့တက္ကသိုလ်ကျောင်းသားတွေကိုဒီဇင်ဘာလထဲမှာနေရာပြန်ပို့ခဲ့ပါတယ်ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကအင်အားသုံးဖြုတ်ခွင်းခဲ့ပြီးတော့တချို့ဒေသတွေမှာဆန္ဒပြသူတွေနဲ့ရဲတွေချမ်းမှရုံးရင်းစံခတ်ဖြစ်ပွားခဲ့ပါတယ်။တရုတ်ဆိုရဘက်ကဆန္ဒပြပွဲတွေကိုရန်လူတွေအင်အားစုတွေရဲ့အဖြစ်အမှောက်လို့ရဖြစ်ရည်ညွှန်းပြီးပြက်ပြက်သားသားနှိမ့်နှိမ့်မဲ့အကြောင်းကွန်မြူနတီပါတီဗဟုနိုင်ငံရေးနဲ့ဥပဒေရေးရာကော်မရှင်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီဇင်ဘာလတတိယပတ်အတွင်းမှာတော့ကဘာတဝန်းကထောင်နှင်းချီတဲ့ဘောလုံးဝါဒနာရှင်တွေရုပ်မြင်တင်ကြားရေးရှေ့မှရောက်ပြီးကာတာနိုင်ငံမှာကျင်းပတဲ့ကဘာဖလားဘောလုံးပြိုင်ပွဲတွေကိုကြည့်ရှုအားပေးခဲ့ကြပါတယ်။ဒီနေ့ကဘာဖလားမှာအာဂျင်တီးနားနိုင်ငံအသင်းတမိုင်းမှာတတိယမြောက်ဘုံဆွဲပါတယ်။1988ခုနှစ်ကအာဂျင်တီးနားအသင်းပထမဆုံးအကြိမ်ကဘာဖလားဘုံဆွဲခဲ့ပြီးတော့1986ခုနှစ်မှာဒုတိယမြောက်ကဘာဖလားကိုဆုခူးခဲ့ပါတယ်။2014ခုနှစ်ကဖိုင်နယ်ပွဲမှာဂျာမနီကိုရှုံးနိမ့်ခဲ့ပြီးတော့1986ခုနှစ်နောက်ပိုင်းနှစ်30ကျော်တွင်ပထမဆုံးကမ္ဘာဖလားပူဆွဲခဲ့တာပါထောင်တောင်းချီတဲ့အာဂျင်တီးနားပြည်သူတွေဘွေနိုစီရီးစ်မြို့တော် Oblix အထိမ်းအမှတ်ကျောက်တိုင်မှာစုဝေးကြပြီးတော့အပြာနဲ့အဖြူစင်အာဂျင်တီးနားဘောလုံးသင်ဝတ်စုံတွေကိုဝတ်ဆင်ပြီးတော့အောင်ပွဲခံခဲ့ကြပါတယ်ဒီမော်လာ20ရည်နေကအမေရိကန်ပြည်ထောင်စုကိုရောက်ရှိလာတဲ့ယူကရိန်းသမ္မတဗလိုဒီမီယာဇီလန်စကီဟာသူခီးစီရဲ့နောက်ဆုံးအစည်းအဝေးဖြစ်အထက်နဲ့အောက်လွှတ်တော်နှစ်ရပ်ပေါင်းရှေ့မှောက်မင်းကွန်းပြောဆိုသွားပါတယ်။ယူကရိန်းရင်ဆိုင်နေရတဲ့ပဋိပက္ခကအနာဂတ်မှာကမ္ဘာတဝန်းကကလီးငယ်တွေနဲ့မြင်းမြစ်တွေဘလူးချီနီမျိုးနဲ့နေထိုင်ရမယ်ဆိုတာကိုအဆုံးဖြတ်ပြီးမဲ့တိုက်ပွဲဖြစ်တယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇီလန်စကီကပြောဆိုခဲ့ပါတယ်။ဒါပြင်အမေရိကန်ပြည်ထောင်စုကယူကရိန်းကိုစစ်လက်နက်ပစ္စည်းတွေနဲ့ဘဏ္ဍာငွေကြေးအရထောက်ပံ့ပေးနေရတွေဟာပရဟိတအလှူသဘောနဲ့ပေးလိုက်တာမျိုးမဟုတ်ပဲကမ္ဘာကြီးရဲ့လုံခြုံရေးနဲ့ဒီမိုကရေစီအတွက်အရေးကြီးဖြစ်လို့ဒါကိုတာဝန်ရှိရှိအသုံးချသွားမယ်လို့သမ္မတဇယ်လန်စကီကပြောကြားခဲ့ပါတယ်။ယူကရိန်းပြည်သူတွေအနေနဲ့ရွရွချွန်ချွန်ခုခံတော်လှန်ပြီးလက်နက်ချအငြင်းခံမှာမဟုတ်ဘူးလို့လည်းသူကပြောဆိုခဲ့ပါတယ်ရှင်။
ဒေတာဦးနဲ့မမြသစင်အောင်တို့ပြောပြပေးခဲ့ကြတာပါမကြခင်အစီအစဉ်တွေပြီးဆုံးတော့မှမို့စနေညရဲ့နောက်ဆုံးရသတင်းအကြေချုပ်ကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်2023ခုနှစ်အတွက်အမေရိကန်ကာကွယ်ရေးအသုံးချိတ်ထဲမှာထိုင်ဝမ်အတွက်စီရေးထောက်ပံ့စရိတ်တိုးထားတဲ့ပေါ်တရုတ်ကဒေါ်လာနဲ့တုံ့ပြန်လိုက်ပါတယ်ထိုင်ဝမ်လုံခြုံရေးအတွက်တိုးမြင့်ကူညီမဲ့အပေါ်ထိုင်ဝမ်အစိုးရကတော့ကျေးဇူးတင်ခဲ့ပါတယ်။အမေရိကန်ကာကွယ်ရေးအသုံးစရိတ် NDAA ဥပဒေအပေါ်အလွန်အမင်းမကျင်မနှက်ဖြစ်ရပြီးလုံးဝဆန့်ကျင်တယ်လို့တရုတ်နိုင်ငံသားရေးဌာနကဒီကနေ့စနေနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။အမေရိကန်နေရာတော်တော်များများမှာအသက်အန္တရာယ်ရှိလာအောင်အေးခဲနေပြီးလေအေးတွေတိုက်ခတ်နေတဲ့အတွက်အပြင်ထွက်ဖို့လိုရဲဆိုရင်အထက်ထက်ထူထူထပ်ထဲဝစ်စင်ပြီးတနိုင်သမျှအသားမပေါ်အောင်ဖုံးကထားကြဖို့အမေရိကန်မိုးလေဝသဌာနကတတိပေးထားပါတယ်။လောလောဆယ်နိုင်ငံရဲ့၃ပုံ၂ပုံလောက်နှင်းမုန်တိုင်းဒဏ်နဲ့အေးခဲနေပြီးတချို့နေရာတွေမှာတအားလိုက်တွေကြိုးကြတဲ့အတွက်မိတွေပြက်နေပါတယ်။ VOA ရုံးချုပ်ရှိတဲ့ Washington DC မြို့တော်တဝိုက်မှာလည်းလွန်ခဲ့တဲ့အေးတန်းနဲ့လေပြင်းတွေကြောင့်သစ်ပင်တွေကြိုးကြပြီးတချို့အိမ်တွေထိခိုက်ခဲ့ရပါတယ်။ Maryland ပြည်နယ်အပါအဝင်သေဆုံးသူ၃ဦးထပ်မံရှိပါတယ်။ စနေညရဲ့ VO ရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲဒီကနေ့ညအတွက်အစီအစဉ်အတွက်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပါတယ်ဆပိုင်ဆိုင်ရာအင်ဂျင်နီယာတွေကတော့ National Kelly နဲ့ TN1 တို့ဖြစ်ပါတယ် VO American တန်ရဲ့အခုထုတ်လွှင့်ပြီးတဲ့အစီအတန်လွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးစဉ်ည10:00နာရီကနေ 17:00 နာရီမှလည်းတစ်လက်ပြန်နားဆင်နိုင်ပါတယ် VO ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ရှိပါတယ်တော်တာရှင်များလည်းတို့ကမြန်မာပြည်သူပြည်သားအလုံး Christmas ချိန်ကမှ VN ရဲ့ကင်းရှင်မီရှင်လန်းချမ်းနေကြပါလိမ့်ရှင်ကျွန်မလေးမပါ
This program has come to you from the Voice of America, Washington.